Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်ကျမစုမောမှာ VOA American တန်ကနေ2022ခုနှစ်မတ်လ12ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညအတွက်တော်ရရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းတွေကတော့နိုင်ငံတော်ဝန်မှာဆက်အာနာတိမ့်မှုဆန့်ကျင်ဆန္ဒပြနေကြတဲ့သူတွေကိုလုံခြုံရေးတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့လူသေးဆုံးဖမ်းဆီးမှုတွေရှိပေမဲ့လည်းဒီကနေ့မှာတော့နိုင်ငံတော်ဝန်ဆန္ဒပြသူတွေဟာလမ်းမတွေပေါ်မှာထွက်ပြီးတော့ဆက်ပြီးတော့ဆက်အာနာတိမ့်မှုကိုဆန့်ကျင်ပြီးတော့ဆန္ဒပြတောင်းဆိုနေကြပါတယ်။နေမျိုးတွေနဲ့ရန်ကုန်မျိုးတွေမှာတော့လက်နက်ကင်လုံခြုံရေးတပ်တွေဘက်ကအရက်ွက်တွေတဲ့အထိဝေရောက်ပစ်ခတ်မှုတွေရှိခဲ့ပါတယ
်။ရှစ်ကားတွေရောက်လာပြီးတော့ရက်ွက်ရပြီးပုံပြီးတော့ထွက်လာတာနဲ့အစားပြီးပြေခမှုကဆက်ဖြစ်တာပြေခမှုကနှစ်နာရီမီးပါလောက်ကြာတယ်ရောက်လျှောက်ကတဆက်ရက်ွက်တွေတွင်းကြည့်ပြေခမှုတွေစီးဖြစ်ပြီ
းထဝဲစစ်ကြောင်းကအခြေအနေပြောပြပေးခဲ့တာပါအခုလိုမျိုးလက်နက်ကိုင်တပ်တွေဘက်ကဝင်ရောက်ကြမ်းဖက်ပြစ်ဒတ်ဖြိုခွဲမှုတွေကနေ့စဉ်လိုတိုးလာနေတဲ့အခြေအနေနောက်အာနာဖီဆန်ရဲ့အကြမ်းမဖက်ရုံမတက်တဲ့ CDN လှုပ်ရှားသူဝန်ထမ်းတွေကိုဖိနှိပ်မှုတွေကပို့ပြီးတော့တိုးပြီးတော့လှုပ်ဆောင်လာနေတဲ့အနေအထားနဲ့အာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကြားမှာသတင်းရယူခြင်းနဲ့အဖမ်းခံရတဲ့သတင်းသမားတချို့ဒီကနေ့မှာတော့ဗီဒီယိုအွန်လိုင်းနဲ့ရုံးထုတ်နေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်ခွာညိုနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်
။စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြမှုတွေပို့ပြီးတော့အင်အားသုံးအကြမ်းဖက်ဖြိုခွဲခံနေရတဲ့ကြားကပဲဒီကနေ့လည်းတိုင်းနယ်ပြည်နယ်နေရာအနှံ့ပြားမှာဆန္ဒပြပွဲတွေဆက်ရှိနေပြီးစစ်တပ်နဲ့ရဲကလည်းဆက်ပြီးတော့ပစ်ခတ်ဖြိုခွဲနေကြပါပဲ။မင်္ဂလာတို့မြို့နယ်မြတိရာရက်ွက်မှာ12ရက်နေ့မနေ့လင်းအားကြီးတနာရီမှာကင်းဆောင်နေသူတွေကိုဝင်ရောက်စီးနှင်းပစ်ခတ်မှုကြောင့်2ယောက်သေဆုံး5ယောက်ဒဏ်ရာရခဲ့ပါတယ်။တာဝုတ်ကလာမှာဖမ်းခံရတာတွေရှိပြီးလှိုင်မြို့နယ်မှာတော့ပိုစတာတွေကိုအနီရောင်မြန်မာပြည်မြေပုံနဲ့ We need our to be ဆိုတဲ့အဝါရောင်စရန်ပုံဖော်တရုတ်ပြခဲ့ကြပြီးစန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတ်တိုက်တွေ့တာတွေလည်းရှိခဲ့ပါတယ်။ရန်ကုန်မြို့နေရာအနှံ့မှာစစ်နယ်ရဲအင်အားအမြောက်များလှည့်လည်နေသလိုလမ်းတွေပေါ်မှာရှိနေတဲ့အကာအတားတွေကိုဘူဒိုဇာတွေသုံးပြီးဖယ်ရှားတာမိရှုပ်ဖျက်ဆီးတာတွေနဲ့လည်းရှင်းလင်းနေပါတယ်။ပဲခူးမြို့စန္ဒပြပွဲတွေကိုတော့အကြမ်းဖက်ဖြိုခွဲခံရတာရှိပြီးတန်ကတော့တပားမျက်ရည်ယိုပုံထိမှန်ခဲ့တဲ့အကြောင်းလူမှုကွန်ရက်မှာတွေ့ရပါတယ်။ပြမနာမှာရာနဲ့ချီတဲ့တပိတ်စစ်ကြောင်းတစ်ခုမန္တလေးမှာတော့မိယထဝန်တန်း900လောက်မုံရွာနဲ့မကွေးမှာလည်းရာနဲ့ချီတဲ့ချီတဲ့ဆန္ဒပြသူတွေရှိခဲ့ပြီးအကြမ်းဖက်သတင်းတွေတော့မကြားရပါဘူး။မကွေးမြို့မှာတော့ဆန္ဒပြပွဲတွေပြီးမှလူငယ်3ယောက်ကိုလာဖမ်းသွားတယ်လို့ဆန္ဒပြခေါင်းဆောင်တယောက်ကသူ့ရဲ့လူမှုကွန်ရက်မှာရေးတင်ထားပေမဲ့တိကျတည်ပြချက်တော့မရသေးပါဘူး။6မြို့မှာလည်းဆန္ဒပြပွဲကိုငြိမ်းချမ်းစွာအဆုံးသတ်နိုင်ခဲ့တဲ့အကြောင်းလူထုအသံ6မြို့လူမှုကွန်ရက်စာမျက်နှာမှာရေးတင်ထားပါတယ်။မြန်မာပြည်တာမိုင်းတနင်္သာရီတိုင်းဒဝဲခရိုင်မြစ်တာမြို့မှာကရင်တိုင်းရင်းသားအများပြားပါဝင်တဲ့လူရပေါင်းများစွာစုဝေးဆန္ဒပြခဲ့ကြပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းလူတွေရာနဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။ထိခိုက်ဒဏ်ရာရသူတွေနဲ့ပတ်သက်လို့တိကျအတည်ပြုနိုင်ဖို့ကြိုးစားနေဆဲဖြစ်ပြီးလောလောဆယ်အထိဖမ်းခံရသူစုစုပေါင်း 2,000 ကျော်ရှိလာမယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကထပ်မံထားပါတယ်ရှင်။မြန်မာနိုင်ငံအတွင်းအရက်သားတွေတည်ဆုံးဒဏ်ရာရတာတွေတိုးလာနေတဲ့အပေါ်စိုးရိမ်ကြောင်းရုရှားနိုင်ငံကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာမြန်မာနိုင်ငံကအဖြစ်ပျက်တွေနဲ့ပတ်သက်ပြီးရုရှားအစိုးရကပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုတာပါ။ဖေဖော်ဝါရီလကစလို့စစ်တပ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူအနည်းဆုံး80လောက်တည်ဆုံးခဲ့ကြောင်းကုလသမဂ္ဂကလည်းပြောဆိုထားပါတယ်။မြန်မာပြည်တွင်အခြေအနေဟာသတိထားစောင့်ကြည့်နေရမယ့်အခြေအနေဖြစ်နေတယ်လို့ကျွန်တော်တို့ယူဆပါတယ်။အရက်သားတွေထိခိုက်သေဆုံးနေတဲ့အရေးအတွက်တိုးလာနေတဲ့သတင်းတွေကြောင့်လည်းကျွန်တော်တို့ရထက်မအေးဖြစ်ကြရပါတယ်လို့ရုရှားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူဒီမထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်ရှင်။မြန်မာစစ်တပ်ကအရက်သားအစိုးရကိုဖျောက်ချပြီးဒီမိုကရေစီရေးလွန်လာသူတွေကိုအင်အားသုံးအကြမ်းဖက်နှိမ်နင်းနေတာကြောင့်မြန်မာစစ်တပ်ကိုစစ်ဖက်ဆိုင်ရာပစ္စည်းတွေတင်ပို့မှုတွေပိတ်ပင်ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆိုင်းငံ့သွားမယ်လို့တောင်ကိုရီးယားအစိုးရကဒီကနေ့ကြေညာလိုက်ပါတယ်။ စစ်ပစ္စည်းတင်ပို့မှုပိတ်ပင်လာကြောင်းမြရဲ့ရုပ်ဘုံအပါအဝင်တခြားလက်နက်ခဲယံပါကိုမှမြန်မာစစ်တပ်ကိုတောင်ကိုရီးယားကရောင်းလို့မရတော့ပါဘူး။တောင်ကိုရီးယားလို့စစ်ဖက်သုံးထရက်ကားတွေကို2018ခုနှစ်ကတင်ပို့ဘူးသလိုမြရဲ့ရုပ်ဘုံတွေကိုလည်း2014နဲ့2015ခုနှစ်တွေကပို့ခဲ့ဘူးတယ်လို့ကိုရီးယားတာဝန်ရှိသူတွေကကိုကာပြီးရုံဟပ်သတင်းတပုတ်မှရေးသားထားပါရ တောင်ကိုရီးယားအစိုးရအနေနဲ့မြန်မာနိုင်ငံကိုပေးနေတဲ့ဖွံ့ဖြိုးရေးဆိုင်ရာထောက်ပံ့တွေကိုပါပြန်လည်သုံးသပ်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံတွင်မှရှိနေတဲ့မြန်မာနိုင်ငံသားတွေကိုလည်းသူတို့ရဲ့နေထိုင်ခွင့်ဗီဇာသက်တမ်းကုန်သွားပြီးတာပဲဖြစ်ဖြစ်ဗီဇာသက်တမ်းထပ်တိုးဖို့အခက်အခဲဖြစ်နေတာပဲဖြစ်ဖြစ်အခြေအနေတွေတည်ငြိမ်မှုမရှိသေးခင်မြန်မာ ပေးရင်လည်းအိမ်ထဲမှာပဲနေကြဖို့ဗြိတိန်အစိုးရကဒီကနေ့တိုက်တွန်းလိုက်ပါတယ်ဗြိတိန်နိုင်ငံသားတွေအနေနဲ့အရေးတကြီးကိစ္စတွေမရှိရင်တိုင်းပြည်တွေကရရခီးစင်နဲ့ချက်ချင်းထွက်ကြဖို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့တိုက်တွန်းကြောင်းဆိုပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်စစ်ဖက်ကအာဏာသိမ်းလိုက်ပြီးကလေးကနိုင်ငံရေးအရာတင်မာမှုတွေနဲ့ပြည်တွင်းမငြိမ်သက်မှုတွေကြီးမားကြေညာလာနေပြီးအကြမ်းဖက်မှုကလည်းပိုပြီးဆိုးလာနေတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။စန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲတဲ့အပေါ်ဗြိတိန်နိုင်ငံကပြစ်တင်ရှုတ်ချထားပြီးမြမအာဏာသိမ်းစစ်ဖက်ခေါင်းဆောင်တွေကိုနောက်ထပ်တန်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်သွားမယ်အကြောင်းဒီသတင်းပတ်အစောပိုင်းမှာပဲပြောထားပါတယ်ရှင်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 15653ည5.25kHz 11803ည5.32kHz 9335နဲ့စနေတင်းငွေမှာ5.19kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပောက်ကြနေညပိုင်း VOA American တန်ရဲ့ထေတန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အဂတိလိုက်စားခဲ့တယ်ဆိုတဲ့စစ်ကောင်စီရဲ့ဆွဆွဲချက်ဟာအခြေအမြစ်မရှိဘူးလို့သူမရဲ့ရှင်းနေကပယ်ချလိုက်ပါတယ်မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီအနေနဲ့အရေးချဲ့ခံရတားကောင်းဆောင်ဒေါက်ဆန်းစုကြည်ကိုဆရာနာသိမ်းဖယ်ရှားထိန်းသိမ်းခဲ့ပြီးမတရားဆွဆွဲလုပ်ကြံအပုတ်ချနေတာလို့လည်းရှင်းနေဥက္ကမောင်စောကဒီနေ့ပြောလိုက်ပါတယ်ဖေဗရူလာရဲ့အာဏာသိမ်းပြီးမြန်မာဗိုလ်ချုပ်ကြီးတွေအနေနဲ့ဒေါက်ဆန်းစုကြည်ပေါ်ရာဇဝတ်မှုတွေနဲ့စတရားဆွဲခဲ့ရမှာတရားမဝင်လက်လျှောက်စကားပြောဆက်ပိုင်ဆိုင်ထားမှုနဲ့ COVID-19 ကာကွယ်ရေးစီမံချုပ်ဖောက်မှုတွေပါဝင်ခဲ့ပါတယ်။မနေ့တုန်းကပဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုလက်စားမှုနဲ့ဆွဲချက်သစ်ထပ်တင်လိုက်ပြီးလက်ရှိအထင်းသိမ်းခံရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့ဒေါက်ဆန်းစုကြည်ကိုဒေါ်လာ6သိန်းနဲ့ရွှေ9ပိတ်သာပေးခဲ့တယ်လို့ဝန်ခံထားတယ်လို့ပြောပါတယ်။ဒေါက်ဆန်းစုကြည်ရှိနေဦးခမောင်စော်ကတော့အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ်ဆွဆွဲတာကအခြေအမြစ်မရှိဘူး။အထူးသဖြင့်ဒေါ်လာနဲ့ရွှေကြောင်းတွေနဲ့ပတ်သက်ပြီးဆွဲတာကရည်စရာအကောင်းဆုံးဟာသဖြစ်နေတယ်အခုလိုတရားမဝင်လှုပ်ချံပုတ်ချဆွဆွဲမှုမျိုးအရင်တစ်ခါမှမတွေ့ခဲ့ဘူးလို့ AP သတင်းဌာနကပြောခဲ့ပါတယ်ခင်ဗျမြမဆရာနာသိန်းကောင်စီကသတင်းတောက်တွေကိုဖန်ဆီးပြီးတရားဆွဲဆိုတဲ့အပေါ်ရန်ကုန်မြို့အမေရိကန်တယုံကပြစ်တင်ဝေဖန်လိုက်ပါတယ်မြမနိုင်ငံဆိုင်ရာအမေရိကန်တယုံပြောခွင့်ရAriani Marin ga
So today a US embassy officer visited a Yangon
Kolokolo ye phasi khan ya de tadin taw 5 yaut de Yangon myo tia yon takhu ko American tan yon ya shi tu twa yaut khe ba de Chidu re ati nyan jwe wa zwa ne song phyet chet twi cha mat nai go twe media ye akhan kana ga adika ja ba de tadin media re ko nout sait se chin a phin Ana thain sit bae ya shi twi ye sat sauk phwe ya lout saung nei mu ko ka ba ji ga da ma mho မြမပြည်သူတွေမမှတ်မိအောင်လုပ်လို့မရပါဘူးလို့ပြောသွားတာပါတကယ်တော့ AP သတင်းတောက်တူပါဝင်သတင်းတောက်9ဦးကိုပုံမှန်905ကကြီးတမတော်ပြုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုနဲ့တရားစွဲရုံးထုတ်ပြီးချုပ်ရမန်ယူပြီးတော့မတ်လ24ရက်နေ့မှာနောက်ထပ်ရုံးချိန်ပေးထားပါတယ်အလားတူမြန်မာနောက်သတင်းဌာနကသတင်းတောက်6ရက်ကိုလည်းအွန်လိုင်းကနေရုံးထုတ်ခဲ့ပြီးမတ်လ25ရက်နေ့ကိုနောက်ထပ်ရုံးချိန်ပေးထားတယ်လို့အယ်ဒီတာချုပ်ကိုဆွေဝင်းက Rider သတင်းဌာနကိုပြောပါတယ်ခင်ဗျမြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးဆက်လက်ဖိနှိပ်မှုတွေပေါ်ကုလသမဂ္ဂနဲ့အမေရိကန်တို့ဘက်ကတင်းတင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါတယ်မြန်မာနိုင်ငံရဲ့ဆန္ဒပြသူတွေကိုစစ်တပ်ရဲ့ကြက်ဖက်နှိမ်နှင်းမှုတွေပေါ်မှာ
လူသားစုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အထောက်အထားတွေပိုပိုတွေ့လာရတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Thomas Andrews ကပြောလိုက်ပါတယ်။ Andrews အနေနဲ့မနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွင့်ရေးကောင်စီမှာပြောရမှာငြိမ်းချမ်းစွာဆန္ဒပြသူတွေ၊ဆေးဝန်ထမ်းတွေ၊ဘေးကရပ်ကြည်နေတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကရဲရဲစက်စက်ရိုက်နှက်နေတဲ့ပုံတွေ၊ဗီဒီယိုအထောက်အထားတွေအများကြီးရှိနေတယ်။ရဲရွာထဲမှာစစ်သားနဲ့ရဲတွေကစစ်စင်ရဲတစ်ခုပုံစံလှည့်လည်ပြီးပုဂ္ဂလိကပိုင်ပစ္စည်းတွေကိုဖျက်ဆီးတာ၊ဆိုင်တွေကိုလွတ်ယူတာနဲ့ဆန္ဒပြသူတွေကိုစိတ်ထင်သလိုဖမ်းဆီးနေတဲ့ဗီဒီယိုတွေလည်းတွေ့နေရတယ်လို့ဆိုပါတယ်။ဒါအပြင်ဆန္ဒပြသူတွေခေါင်းမှာတနက်တရားနဲ့တိစုံတဲ့ပုံတွေ၊စစ်သားတွေကဒဏ်ရာရတဲ့သူတွေကိုဒရွတ်တိုက်ဆွဲထားတဲ့ဗီဒီယိုတွေလည်းတွေ့နေရတယ်လို့သူကဆက်ပြောခဲ့ပါတယ်။ကုလသမဂ္ဂပြည်မှုချုပ်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ပါဝင်ရတအစိုးရခေါင်းဆောင်တွေကိုအဂတိလိုက်စားမှုနဲ့အာဏာသိမ်းစစ်ကောင်စီကစစ်ဆေးနေချိန်မှာပဲအားလုံးကိုပြန်လွှတ်ပေးဖို့မနေ့ကထပ်မံတောင်းဆိုလိုက်ပါတယ်။အထူးအမှုချုပ်ပြော်ကွန်ရာဖရိုင်ဟက်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ရင်လုံခြုံရေးကောင်စီဖွဲ့ဝင်တွေကြားဆန္ဒသဘောထားကိုတညီတညွတ်တည်းထုတ်ဖော်ကြဖို့ကုလသမဂ္ဂတရားမှုချုပ်ကသတင်းစာရှင်းလင်းပွဲမှာရှင်းရှင်းလင်းလင်းပြောဆိုထားတယ်လို့ဆိုပါတယ်။ဒါအပြင်သူကပဲဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးပြီးစစ်အာဏာမသိခင်ကအခြေအနေကိုပြန်သွားဖို့မြန်မာနိုင်ငံကအာဏာပိုင်တွေကိုတိုက်တွန်းကျင်ပါတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အမေရိကန်ဆိုရပြောခွင့်ရ Netflix ကလည်းမနေ့ကနိုင်ငံဝန်ဆန္ဒပြမှုတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုကြောင့်လူ70ဦးထက်မနည်းသေဆုံးခဲ့ရတဲ့အတွက်စိုးရိမ်ကြောင်းထပ်မံပြောဆိုလိုက်ပါတယ်ခင်ဗျ။မြန်မာနိုင်ငံအတွင်းတင်းမာမှုကြီးထွားလာနေတဲ့အခြေအနေတွေကြောင့်ပြည်သူလူထုရဲ့စီးပွားရေးကိုထိခိုက်မဲ့ရေးအလွန်အမင်းစိုးရိမ်တဲ့အကြောင်းနဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းIMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ IMF ပြောခွင့်ရပုဂ္ဂိုလ် Gary Rice ကအခုချက်ချင်းအဓိကစိုးရိမ်ရတဲ့ကိစ္စက COVID-19 ရောဂါတိုက်ဖျက်ရေးကြိုးပမ်းမှုတွေမဖြစ်မနေဆက်လုပ်နိုင်ဖို့နဲ့ဘေးဒုက္ခအရောက်ဆုံးတာမန်ပြည်သူတွေကိုထောက်ပံ့နိုင်ရေးကိစ္စပါ။ IMF အဖွဲ့ကမြန်မာနိုင်ငံကိုပေးအပ်နေတဲ့အထောက်အပံ့တွေနဲ့ပတ်သက်လို့ကလည်းအရင်ကတည်းကကျင့်သုံးခဲ့တဲ့မူဝါဒအတိုင်းအုပ်ချုပ်မှုပိုင်းရှင်းရှင်းလင်းလင်းမရှိသေးတဲ့အချိန်မှာထင်းထင်းထင်းထင်းဆောင်ရွက်သွားမှာဖြစ်တယ်လို့ပြောခဲ့ပါတယ
်။ကောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကဆီယာနာတိန်ဆန့်ချီလှုပ်ရှားမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။ရန်ကုန်ကနေရအသီးသီးမှာဒီကနေ့မှလည်းဆန္ဒပြပွဲတွေဆက်ပြီးတော့ရှိသလိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲရှင်းလင်းဆဲဖြစ်ပြီးတော့ဖမ်းဆီးခံရသူအရေအတွက်ကလည်းပို့ပြီးတော့တိုးလာနေပါတယ်။ရန်ကုန်ဘက်ကအခြေအနေတွေကိုကိုရန်နိုင်ပြောပြပေးပါရှင
်။မတ်လ၁၂ရက်နေ့ညတနာရီချိန်မှာမင်္ဂလာတုံးမြို့နယ်မြတိတာရက်ကွက်ကခင်းသမားတွေကိုဝင်ရောက်စီးနှင်းပြစ်ခတ်မှုကြောင့်2ဦးသေဆုံးပြီးတော့5ဦးကြီးစံထိမှန်ဒဏ်ရာရခဲ့တယ်လို့ကင်းဆောင်သမားဦးကလေးက VOA ကိုပြောပါတယ်။
အဲ့တော့ကျွန်တော်တို့နေရာကိုလန့်ချီမနေရဘူးအဲ့ရစ်ပေါ်တဲ့ကိုလန့်ချီမနေရဘူးအဲ့တကားမှသူပြားလေးကာလာတယ်အဲ့သူပြားလေးကာလာတဲ့ဟာကိုသူကအကုန်ဖြုတ်ပြတာရိုက်ဖြုတ်ပြတာရိုက်ဖြုတ်ပြတဲ့ခါကျတော့သူကဒေဇူရီတပ်ဖွဲ့ဝင်တွေကသူသားပါကြာပြီးတော့လည်းပြောတာမဟုတ်ဘူးကျွန်တော်တို့ကသူကလန့်အောင်လိုက်တာသမီးနဲ့ဆိုပြီးတော့လန့်အောင်လိုက်တာဘယ်သူလဲဆိုတဲ့အချိန်မှာအဲ့မှာကျွန်တော်ကိုစပ်ပြတာပေါ့ပြတဲ့ခါကျတော့သူကအဲ့မှာတနက်ကကြားတော့ကျွန်တော်တို့ကြားလိုက်တာတော့20နဲ့30ချက်ပြောက်တယ်ကျွန်တော်တို့တော့ချက်ချက်ပြည့်ဥစားကကျွန်တော်တို့အိုင်နာမှာဆိုင်နေတချို့ဆိုင်နေမှန်တယ်တချို့ပင်တဲ့လေးတွေမှန်တယ်အဲတက်တရာလမ်းတွေကွန်ကရစ်လမ်းတွေမှန်တယ်အဲ့အချိန်မှာသူကသူတို့ပြစ်တဲ့အခါကျတော့သူကငုံလိုက်တာငုံပြီးတော့အခြေအနေကိုကြည့်ပြီးတော့နောက်ပြန်ဆုတ်ဖို့အတွက်ကိုသူကပြန်ထပြီးတော့လက်ပြေးတာလက်ပြေးတဲ့အချိန်မှာခြေကန်းသူ့ဒီဘက်ကိုဟောပေါ့ညာဘက်ရှင်အောင်ခိသွားတယ်ခြေကန်းကကြည့်ပြီးတော့ထိတဲ့အချိန်မှာလည်းသူကပြစ်နေသွားတယ်သူတက်တန်ရရတဲ့လူကအဲ့ဒီမှာ9ယောက်လောက်ရှိတယ်အခုတော့တေတဲ့လူကတေတဲ့လူက၂ယောက်ကြီးအစ်စ်နဲ့ပြစ်တာဗျာကြီး၂ကောင်ကသူတို့ပြစ်တဲ့ကြီး၂ကောင်ကကျွန်တော်တို့တဲ့မှာရရတယ်ဒီတော်စင်လက်ရဲ့ညာဘက်ရင်အောင်မှာဝင်နေတဲ့ကြီးကအခုထိမထွက်ပါသေးဘူ
းရကွက်နေလမ်းနေမှာသူပြားတွေပိတ်ကာထားတာကိုလက်နက်ကင်တွေဘက်ကဝင်ရောက်ဖျက်ဆီးပြီးတော့ကြီးအစ်စ်တွေနဲ့25ချက်ပြစ်ခဲ့တယ်လို့လည်းတခြားကင်းသမားတူကပြောပါတယ်ရင်မကြီးထိမှန်တန်ရာနဲ့တိဆုံသွားခဲ့တဲ့ဥချော်စင်လက်မှာသားသမီး၂ယောက်ချန်ခဲ့တယ်လို့ရကွက်နေပြည်သူတွေကပြောပါတယ်တေဆုံးသူနောက်တူဖြစ်တဲ့ဦးကျော်မင်းထွန်းကတော့ခြေထောက်ထံရနဲ့ပုံးကြံခဲ့တဲ့အချိန်မှာလက်နက်ကင်တပ်ဖွဲ့တွေကဆွဲထုတ်ယူသွားပြီးတော့ပြစ်တက်လိုက်ကြောင်းဒီနေ့မနက်လောက်ကရင်ခွဲရုံမှာအလောင်းလာကြည့်ပါလို့အကြောင်းကြားလာကြောင်းနောက်ထပ်ကင်းသမားတူကလည်း VOE ကိုပြောပါတယ်ဒါပြင်ပြီးခဲ့တဲ့မတ်လ10ရက်နေ့ကမြောက်ကလာဘမြို့နယ်ကန်သာယာဆန္ဒပြပွဲမှာ အကြမ်းဖက်ဖြိုခွဲခဲ့ရမှာစီးကုန်ကိုတနက်ကြီးစံထိမှန်ခဲ့တဲ့ကုစောစောမိုးဟာလည်းဒီနေ့မနက်စောပိုင်းမှာပဲတည်ဆုံသွားခဲ့ပါတယ်။ကောင်းကလာဘမြို့နယ်ပရိသာလမ်းစုံတပိတ်ကိုဒီနေ့မနက်ပိုင်းကစစ်တပ်နဲ့ရဲတွေပြစ်ခတ်ဖြိုခွင်းပြီးတော့ဆန္ဒပြတဲ့သူတွေကိုဝင်ရောက်ဖမ်းဆီးမှုတွေလည်းရှိနေပါတယ်။အပြင်လိုင်းမျိုးနဲ့ခံလန်းပတ်မှာလဲရဲတဲ့ဆန္ဒပြတဲ့သူတွေထိတိုက်တွေ့ခဲ့ကြပြီးအဖမ်းခံရတဲ့သူတွေရှိတယ်လို့လည်းအနီးအနားကလူတွေကပြောပါတယ်။ကံလန်းပတ်မှာဖြိုခွဲခံရတာတွေရှိပေမဲ့ကံလန်းနဲ့မနီးမွေးမှာရှိတဲ့ဘူရောင်းလမ်းမှာတော့လူ900ကျော်လောက်က We need our to be safe မြန်မာဆိုတဲ့မြန်မာပြည်မျိုးပုံနဲ့ထိုင်တဲ့ပိတ်လုခဲ့ကြပါတယ်။ငါကအာရုံစိုက်မှုရဖို့တဲ့ဒီမာနေညာရေးကိုလည်းမရှိပဲဝင်ရောက်ကူညီပေးဖို့မျှော်လင့်တယ်လို့အင်ဂျင်နီယာတူကပြောပါတယ်
။အဓိကတော့ဒီအောင်လုပ်လိုက်တာကျွန်တော်တို့မြန်မာတနိုင်ငံလုံးအပြင်ကျွန်တော်တို့အဓိကနိုင်ငံတကာကလည်းတည်သွားပြီးတော့ကျွန်တော်တို့တကယ်အာသုတိကိုအားနေတယ်ပေါ့။အာသုတိကိုကျွန်တော်တို့ဝက်ကန်ဖြစ်ပါတယ်အသိဖော်ပါတယ်ဆိုတဲ့ကိစ္စကိုအဓိကကျွန်တော်ပြောချင်တာပါ။အာ UN အနေနဲ့ရောကျွန်တော်တို့နိုင်ငံသားအနောက်နိုင်ငံတွေနဲ့ရောဒီတခြား UN မှာပါဝင်တဲ့နိုင်ငံတွေနေနဲ့ရောဒီမြန်မာပြည်ရဲ့အကြီးကိုတိတိမရှိထားဘူးပေါ့။မမမဒီမှာအားလုံးပေးကြပြီလေကျွန်တော်များတင်ကြပြီ60ကျော်တင်ကြပြီဒါမဲ့ကျွန်တော်တို့ကဒါကြီးကိုအတော်တရားနဲ့ကျွန်တော်တို့ကရက်ပြီးတော့အရှုံးပေးလိုက်လို့မရဘူးကျွန်တော်တို့အရှုံးမပေးဘဲကျွန်တော်တို့ဆက်တိုက်နေရဆိုတော့ဘာလို့ပြည်ပြင်တာပါအိကအဲ့တော့သူတို့တက္ကအကူကြီးတွေကျွန်တော်တို့အာဓုပိလားဒီဖြစ်စေမလားဒီဖြစ်စေကျွန်တော်တို့ကဆက်ပြီးတိုက်ခိုးမှတော့မှာပဲတကယ်ညပေါ့နော်အာဓုပိကူကြီးမရလာခဲ့မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီလူရဲ့အသက်တွေနည်းနည်းတော့ထပ်ပြီးတော့ဟိုအများကြီးတော့မတည်တော့တော့ဘူးလို့တော့ပြောလင့်ပါတယ်ပေါ့နော်
ဆန်းကြောင်မြို့နယ်ဗဟုလမ်းမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲတွေကအင်အားများပြားနဲ့ဝင်ရောက်ဖြိုခွင်းခဲ့ပါတယ်။ရဲနဲ့စစ်သားအင်အားအများအများဝင်လာပြီးတော့လမ်းပေါ်မှာရှိနေတဲ့အသားစီးတွေကိုဘူလိုဇာနဲ့ရှင်းလင်းဖယ်ရှားပြီးတော့ရက်ကွက်လမ်းနေတဲ့အထိဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့တာပါ။ရန်ကုန်တိုင်းနေရအနှံ့ကလမ်းတွေပေါ်မှာရှိတဲ့အကာရန်အသားစီးတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကလာရောက်ဖယ်ရှားမှုတွေရှိနေပြီးတော့တချို့နေရာတွေမှာမိရှုဖျက်ဆီးသွားပါတယ်။လူလူတွေဆန္ဒမပြနိုင်အောင်စစ်တပ်နဲ့ရဲတွေအင်အားအမြောက်များကိုလည်းနေရာနဲ့မှာချထားပြီးတော့လှည့်လည်နေပါတယ်။လက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ပစ်သက်ဖြိုခွင်းမှုတွေရှိပေမဲ့လူလူတွေကတော့ရတဲ့နီးနဲ့အာဏာဖီဆန်နေကြပါတယ်။ဒီကနေ့မှာဖမ်းဆီးခံရသူတွေရှိရဲဆိုပေမဲ့ဘယ်နှဦးဖမ်းခံရလဲဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာပါရှင်နိုင်ငံတော်မှာတော့ဆရာနာရှင်စန့်ကျင်ဆန္ဒပြမှုတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့ဆန္ဒပြတဲ့သူတွေကတော့ဆက်လက်ချီတက်ဆန္ဒပြနေကြဆဲဖြစ်ပါတယ်ပြည်နယ်နဲ့တိုင်းဒေသကြီးကဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုကျော်ကျော်သိန်းကတင်ပြထားပါတယ
်တနင်္လာရတိုင်းလူဝမျိုးမှာမဏိကည9နာရီဝန်းကျင်လောက်ကလက်နက်ကင်တပ်ဖွဲ့တွေဟာရက်ကွက်တည်တဲ့အထိကိုဝင်ရောက်ပြီးပစ်ခတ်ခဲ့ပါတယ်လက်နက်ကင်တွေရဲ့ပစ်ခတ်မှုကြောင့်2ဦးကြီးထိမှန်ပြီး2ဦးသေဆုံးပါတယ်အရေးပေါ်လူနာတင်ကားတွေကိုပါတားဆီးပြီးဖမ်းဆီးစစ်ဆေးတာတွေလုပ်ခဲ့တယ်လို့ဒဝဲတပိတ်စစ်တောင်းမှာပါဝင်ဆန္ဒပြနေသူတူဖြစ်တဲ့ကိုဆိုင်ကိုကူထွန်းကပြောပါတယ
်ဒီမနေ့ကဟိုည6နာရီလောက်မှာဘုံမော်နဲ့ကျဆားပြင်ရက်ကွက်ကတည့်ရချောင်းကားဝင်းကတန်တရာကြီးနားမှာဖြစ်တာပြခတ်မှုပါလေပြခတ်မှုစဖြစ်တာကတန်တရာကြီးပေါ်မှာရက်ကွက်နေကြီးတွေကလမ်းကြီးတွေကိုဝင်လို့မရအောင်လမ်းပိတ်ထားတာတဲ့အိတ်ကြီးဟိုဝလုံးကြီးနဲ့လေအဲဒီပိတ်ထားတာကိုအဲရှစ်ကားတွေရောက်လာပြီးတော့သူကစဖဲတယ်ပေါ့အဲပိတ်ထားတဲ့ဟာကိုစဖဲတဲ့ဟာနဲ့အမှရက်ကွက်ရလူတွေပုံပြီးတော့ထွက်လာတာနဲ့အမှစပြီးတော့ပြခတ်မှုကစဖြစ်တာပြခတ်မှုက2နာရီနီးပါးလောက်ကြာတယ်တောက်လျှောက်ကတည်းကအဲဒီနီးနာရက်ကွက်တွေအဲ့ဘုံမုံနဲ့ကျစားပြီးရက်ွက်တွေရက်ွက်တွေတွင်းကြည့်ပြခတ်မှုတွေစီဖစ်တွေရောညည်ယူပုံးတွေရောတောက်လျှောက်ပြစ်ထက်တာလူတယောက်ကြီးဖစ်ထိပြီးတော့ဒေးသွားတာအဲ့ကျစားပြီးရက်ွက်ကတဲ့40ကျော်လောက်ရှိဆုံးသွားတယ်အဲ့ညမှာပဲဆုံးသွားတယ်ဆုံးသွားတဲ့တယောက်ကအဲ့ကြီးထိပြီးတော့ရေဘော်ကားတွေတောက်လျှောက်ဒီကျစားပြီးရောလာတဲ့လမ်းမှာတောက်လျှောက်ရေဘော်ကားတွေရှားခံရတယ်ဖမ်းခံရတယ်အဲ့နမီနေသုံးကယ်လောက်ကြာသွားတယ်။ကြီးကကြီးကလက်မောင်းဘယ်ဘက်လက်မောင်းကနေပြီးတော့ဖောက်ဝင်သွားတာ။အဲ့အကျန်းကြာတက်ကိုလေ
။မုံရောင်မှာလည်းဒီကနေ့ဆန္ဒပြပွဲတွေဆက်ရှိပါတယ်။မုံရောင်မြို့လက်ဖက်ဆိုင်ဒီဆိုင်တဲ့ကိုဒီကနေ့လူများနေလို့ဆိုပြီးဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။လက်ဖက်ဆိုင်ထဲမှာရှိတဲ့သူတွေကိုဖမ်းဆီးတာတွေဖုန်းတွေကိုစစ်ဆေးတာတွေလုပ်ခဲ့တယ်လို့အဲ့ဒီဆိုင်ထဲမှာရှိနေခဲ့သူတူကပြောပြပါတယ်
။ဒီနေ့အဲ့တော့မထေးတိုင်းခိုင်းနေတော့များရဲတွေအများကြီးရောက်လာကျောက်လာတော့ကျွန်တော်တချို့လူတွေလည်းကုန်ဖက်ကြတာပေါ့တချို့ကလည်းမကြည့်နိုင်တဲ့သူတွေလည်းကြံနေရပေါ့ဒါပေမဲ့ကြည့်တဲ့သူတွေလည်းတော်တော်များများကြံတော့အဖမ်းခံရပါတယ်ဒီလည်းလွတ်သွားပြီဆိုလည်းနည်းနည်းပဲဟုတ်တယ်ပြီးတော့တစ်ဖက်ဆိုင်ကအဲ့ဆိုင်ကအများအားဖြင့်လူများတယ်ဗျလူငယ်ဆိုင်ကများတော့ကျွန်တော်လူများတော့ သူကအရာမတင်ငါဖြစ်လာတယ်မှာသိရတာအမလို့ဝင်ဝင်သိရပေါ့သူကအဲ့မှာဖက်နေနေလည်းဝင်သိနေနေလည်းပြောပါတယ်ဒီဆိုင်မှာဒီလိုမျိုးလူဟွာလုပ်နေတာများနေတာဟိုကမတင်ငါရာဖြစ်လို့ဘောနော်မတင်ငါလို့ဘောလားဈာကြည့်ရပေါ့နော်ထွက်ပြေးတာဆိုတော့အဲ့ဒီထွက်ပြေးတဲ့သူတွေကမရရအောင်လိုက်ဖမ်းရင်းနေပေါ့ဖမ်းနေ20ကျော်လောက်တော့ချုပ်ကားပေါ့ဖမ်းသွားတယ်
ပကူးမှာလည်းဒီကနေ့တပိတ်စစ်တောင်းကိုလက်နက်ကင်တွေကပြစ်ခတ်ဖြိုခွဲခဲ့ပေမဲ့ထိခိုက်သူနဲ့ဖမ်းဆီးခံရသူမရှိခဲ့ဘူးလို့ပကူးဒေသခံတူကပြောပါတယ
်။ဖြိုခွဲတာတော့ကျွန်တော်တို့မော်ဂန်78ပဲနဲ့မနေ့က10နိုင်ခွဲလောက်ကလူစုခွဲနဲ့ပြစ်တယ်။တန်ရရလာပါရတော့မရှိဘူး။မြေရုံဘုံနဲ့ပြစ်တာရှိတယ်။အပေါ်ထောင်ပြစ်တာတွေပါရှိတယ်။ရက်ကုတ်တဲ့နေပါရတော့လည်းရက်ကုတ်တဲ့နေပါရပါအထိပါလိုက်ပြီးတော့ဖြိုခွဲတာကြအဲ့ဟိုတပိတ်ကိုလေ
မန္တလေးမှာလည်းအကျန်းဖက်ဖြိုခွဲတာတွေလုပ်နေပေမဲ့ဒီကနေ့မှပုံမှန်အတိုင်းဆက်ပြီးဆန္ဒပြကြပါလေ။ညနေပိုင်းမှာတော့မန္တလေးမြရည်နန္ဒာရပ်ကွက်ကဆန္ဒပြဝဲကိုဖြိုခွဲတဲ့အတွက်ထပ်ပြေးသူတွေကိုတိုက်ခန်းတွေထဲအထိဝင်ပြီးဖမ်းဆီးခဲ့ပါလေ။လက်နက်ကင်တပ်ဖွဲ့တွေရဲ့အကျန်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြောင့်ဆန္ဒပြသူတွေကမြို့နယ်တချို့မှာမနေ့အာယုံတက်ချိန်ဆန္ဒပြတာ၊ပြင်ဦးလွင်ညောင်ရွှေနဲ့ရန်ကုန်ကနေရာတချို့မှာတော့ကြေးကြော်တန်းတွေကိုလမ်းမတွေပေါ်ချထားပြီးလူမဲ့တပိတ်တွေလုခဲ့ကြပါလေ။ဒီမနက်ငယ်မှာဆရာနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေနေ့စဉ်ရှိနေတယ်လို့ဆန္ဒပြသူတွေကိုအင်အားသုံးဖြိုခွဲတာကလည်းနေ့စဉ်ပါပဲ။လက်နက်ကင်တပ်ဖွဲ့တွေကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာကြောင့်နိုင်ငံတော်ဝန်တည်ဆုံးသူအရေးအတွက်နေ့စဉ်နဲ့မျှမြင့်တက်နေပေမဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကတော့ဆက်ပြီးအရှိန်ကောင်းနေသေးပါပဲခင်ဗျာ
။ကိုကျော်ကျော်သိမ်းပါရှင်။ကြရားပြည်နယ်ဘက်မှာတော့လွိုက်ကော်မြို့မှာဆန္ဒပြတပိတ်ကိုအကြမ်းဖက်ဖြိုခွဲတယ်လို့ရက်ွက်တွေတဲ့အထိပစ်ခတ်တယ်လို့ဆန္ဒပြပြည်သူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲ CDM လုပ်နေတဲ့ဝန်ထမ်းတချို့လည်းဖမ်းဆီးခံရပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။စရုပ်ချုပ်ရေးကောင်စီကိုကန့်ကွက်ဆန္ဒပြနေကြတဲ့လွိုက်ကော်မြို့မှာအထွေထွေတပိတ်စစ်ကြောင်းကိုဖြိုခွဲနေတဲ့အတွက်ရက်ွက်ကြေးရွာတွေမှာစစ်ကြောင်းလိုက်ကန့်ကွက်မှုတွေလည်းရှိနေတာပါ။ကြရားပြည်နယ်တွေကကြေးရွာတွေအထိစစ်တပ်ကလိုက်လံပစ်ခတ်မှုတွေရှိနေကြောင်းလိုက်ကော်မြို့ကဘဂတကျောင်းသားဟောင်းကိုကောင်းထက်ကျော်ကပြောပြပါတယ်
။လိုက်ကော်မှာဗျအဲလိုက်ကော်ရက်ွက်တွေမှာပြစ်တယ်ပေါ့နော်။အဓိကပြစ်ခံရတဲ့ရက်ွက်ထဲမှာဆိုရင်ကျွန်တော်တို့နက်နက်တော်တို့နော်ကျွန်တော်တို့ဒေါက်ခုတို့ဆက်မမင်္ဂလာရုပ်ပါမှာတော့အပြစ်ခတ်တွေရှိတယ်ပေါ့နော်ဟုတ်ကဲ့ကျွန်တော်တို့ပြစ်ခတ်တာတော်တော်လေးများတယ်ပေါ့နော်အဓိကတော့သူတို့ကသွေးယူသွေးလာနဲ့အလုံးရင်းနဲ့ဟိုဒီတပိတ်တွေကိုဟိုတဲကြီးမဲကြီးလိုက်ပြီးဖြုတ်ခွင်းနေတာမျိုးဖြစ်ပါတယ်ဒါပေမဲ့တော့နေ့စဉ်နဲ့ညတော့ဒီတပိတ်လှုပ်ရှားမှုဟာလူလူလှုပ်ရှားမှုရက်တက်မတော်ပဲပုံစံမျိုးစုံနဲ့တော့ဆက်ပြီးကြည့်ရှိနေတာပါပါစစ်ကြောင်းတွေကိုရက်ွက်လိုက်တွေထွက်တယ်ဆိုပြီးကျွန်တော်တို့အလိုမျိုးပြရတယ်ဗျအဲ့တော့မနက်တော့စစ်ကြောင်းနော်ဒေါ်ကူစစ်ကြောင်းမိုင်းလုံးစစ်ကြောင်းမင်္ဂလာစစ်ကြောင်းနော်ပြီးတဲ့ခါကျတော့ကျွန်တော်တို့ဒီတန်ကန်းသူသူငန်သားရွာတန်းချေအဲ့လိုမျိုးရှိပြီးတော့ကိုယ့်ရဲ့ဒီရက်ွက်တွေမှာပဲကျွန်တော်တို့ကစုပြီးဆန္ဒပြပြီးတော့ပျောက်ပြားဆန်ဆန်ကျွန်တော်ဆန္ဒပြပွဲတွေကိုကျွန်တော်ဖန်တီးယူရတဲ့အခြေအနေပဲဖြစ်ပါတယ
်ဒီအတော့တွင်အကျဲမဖက်အာခံနဲ့လှုပ်ရှားမှု CDN လုပ်နေတဲ့ဤပညာတက္ကသိုလ်ကပမောခချုပ်နဲ့ဤပညာအထက်တန်းကျောင်းကွန်ပျူတာတက္ကသိုလ်ကတာဝန်ရှိသူ3ယောက်ကို CDN လုပ်နေတဲ့ဆရာဆရာမတွေနဲ့ဝန်ထမ်းစည်းငုံမပေးတဲ့အတွက်စစ်ကောင်စီကမတ်လ10ရက်နေ့မှာဖမ်းဆီးသွားခဲ့ပါတယ်။မနေ့တုန်းကတော့ CDN လုပ်နေတဲ့ပြည်တက္ကသိုလ်အင်္ဂလိပ်စာဌာနကကတိကဒေါ်မမိုးဆိုင်ကိုလည်းအိမ်မှာလာရောက်ဖမ်းဆီးသွားခဲ့ပါတယ်။ဒီကနေ့မှာပဲဆေးဥချုပ်ရေးကောင်စီကရေနံကျောင်းပြည်သူ့စေယုံကြီးကဝန်ထမ်းတွေအနေနဲ့စီရီယံမှာပါတယ်ဆိုရင်ဆေးရုံဝန်ထမ်းနိုင်ငံကနေဆင်းပေးရမယ်ဆိုပြီးဖိအားပေးခဲ့ပါတယ်။မနေ့တုန်းကတော့တောင်တွင်းကြီးမြို့နယ်တဲကစီရီယံလုပ်နေတဲ့ဆေးရုံဝန်ထမ်းတွေကိုဖိအားပေးပြီးအလို့ဆင်းခန့်ခဲ့ရမှာတော့ဝန်ထမ်းတွေကအလို့မဆင်းပဲဒီနေ့မှပဲဝန်ထမ်းအင်အားကနေဖယ်ရှားပေးခဲ့ပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးနိုင်ငံအနှံ့ဖြစ်ပွားနေတဲ့အာနာရှင်စန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုသတင်းရယူရင်းနဲ့အဖမ်းဆီးခံထားရတဲ့သတင်းသမားတချို့ဒီကနေ့ဗီဒီယိုအွန်လိုင်းကနေရုံထုတ်ခဲ့ပါတယ်ထိမ့်သိမ်းခံထားရတဲ့သတင်းသမားတွေထဲမှာစမ်းမာရေးချို့တဲ့နေသူတွေရှိတယ်လို့သူတို့ရဲ့ရှင်းနေတွေကပြောပါတယ်အကြောင်းစုံကိုတော့ကိုကျော်ကျော်သိန်းပြောပြပေးပါရှင်
ရန်ကုန်နဲ့တခြားမြို့နယ်တွေမှာအာဏာသိမ်းမှုကန့်ကွက်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွဲတာတွေကိုသတင်းရယူရင်းဖမ်းဆီးခံထားရတဲ့သတင်းတော်တွေက6ဦးကိုပုံမှန်905ကကြီးတမတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလုံဆောင်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကတရားစွဲထားတာပါဒီကနေ့မှာတော့သူတို့ကိုကမာရွမြို့နယ်တရားရုံးမှာဗီဒီယိုနဲ့အွန်လိုင်းကနေရုံးထုတ်စစ်ဆေးခဲ့ပါတယ်ဒီထဲမှာမြန်မာနောင်သတင်းဌာနကအမျိုးသမီးသတင်းတော်ဒေါ်ကေစင်နွေးလည်းပါပါတယ်အမှုကိုနောက်တစ်ပတ်မှစပြီးစစ်ဆေးမှာလို့ဒေါ်ကေစင်နွေးရဲ့ရှေ့နေဒေါ်နီလာခိုင်က VOA ကိုပြောပါတယ်
ရပါတယ်ရှင်ဒီရှင်းနေရောသူမိသားစုဝင်တအိုးရောတွေ့ခွင့်ရပါတယ်ရှင်၁၄ရက်နေ့ကိုရုံးပြန်ချိန်ပါတယ်လို့ဟိုဗီဒီယိုကွန်ဖရင့်မှာလည်းသူမိသားစုအကိုကတွေ့ခွင့်ရတော့အဲ့ပုံဝင်နေတော့နည်းနည်းတော့ပြင်သွားတယ်။နောက်သူကဟိုရင်းချက်ရှိရောဟိုညနေပိုင်းဆိုရင်လည်းသူအဲ့လိုပြင်ဖို့ညကလည်းနည်းနည်းသူစောက်ကပြည့်ရဲ့ဆိုတဲ့အကြောင်းပြောရတယ်ရှင်။ဒ 今天中午也录单位呢，你这样一个单位啊，这帮路西安的，比如我们那些呢，德山呀，县里的也是，包括在那有啥路呢，都也没打算呢，最后别人路过来，你路过来吧，这那有啥的呀？那永定没得嘛，这帮路路况地方好
些。今天永州的天嘛，到吉林路一边，一边的人场呢，大部分人到五等座 ，MBA 的人场呢，大部分人到五街庙看 ，Seventy News 噶五昂野谷，六点的人到五百家五内，机关媒体啊噶五黑票所路八八的。ဒီကနေ့ရုံးထုတ်ချိန်တွင်ရှေ့နေတွင်တဲ့ဒူမီသားစုကပါသူတို့ကိုအွန်လိုင်းကနေတဆင့်တွေ့ခွင့်ရခဲ့ပါတယ်။ကျမ်းမာရေးချိုးတဲ့နေသူနောက်ဒူကတော့ AP သတင်းဌာနဓာတ်ပုံသတင်းတော်ဦးသိန်းစောပါ။သူကအရင်ကတည်းကရင်ကျက်ယောဂဝေဒနာရှိပြီးလက်တလုံးမှာတော့အဲ့ဒီယောဂအခန်းကြောင့်ညနေပိုင်းတွင်မှကျမ်းမာရေးပူပြီးချိုးတဲ့နေတယ်လို့သူရဲ့ရှေ့နေဒေါက်တင်စာဦးက VOE ကိုပြောပါတယ်။ဟုတ
်ကဲ့ဘယ်ပုတိလနဲ့ VOE ကမှလည်းနေတွေ့ရပါတယ်ကျဒီနေ့ရှေ့နေရောသူမိသားစုနဲ့တူတော်တွေ့ခွင့်ရပါတယ်ရှင်။တစ်ရက်နေကိုရုံးပြန်ချိန်ပါတယ်လို့ဟို VOE ကမှလည်းသူမိသားစုအကူအတွေ့ခွင့်ရတော့အဲ့ပုံဝင်နေတဲ့တော်နေနေတော့ပြင်သွားတယ်။နောက်သူကဟိုဟာရင်ကျက်ရှိရောဟိုညနေပိုင်းဆိုရင်လို့သူအဲ့လိုပြေဖို့ညကလည်းနေနေသူသွားပြေးရဲ့တောင်းလို့ပြောလို့ရှင်။ဒီနေ့တော့ရဲ့အလုပ်တာဝန်နဲ့ဒီတရားရုံးရဲ့တာဝန်ကဒီဘက်လို့ရှင်ရနေဗီဒီယိုကွန်ဖရင့်နဲ့သက်ဆိုင်ရာရှင်းနေတဲ့စီပါဝါတင်တိုင်းဥစ္စာလုပ်နေသူရဲ့မိသားစုနဲ့တွေ့ဝင်ပြီးတဲ့အလုပ်ကိုပဲဒီနေ့လုပ်သွားတာပါကျေတဲ့ဥစ္စာတွေကနောက်ရုံးနေမိကြမှာတမတော်လုံးဝတည်ပါပါရှင်
။ 70s တင်းစားကကိုအောင်ရဲနဲ့ကိုသိန်းစောကိုမလ24ရက်နေ့မှာရုံးပြန်ချိန်လိုက်ပြီးမတ်ကေစင်တွေအပါအဝင်ကြံတင်းသမားတွေကိုတော့25ရက်နေ့မှာပြန်ချိန်ထားတယ်လို့ပြောပါတယ်။အမှုကိုစာပြီးစစ်ဆေးတော့မှသာဘယ်လိုကြောင့်ဒီပုတ်မှနဲ့ဖမ်းဆီးရေးယူတယ်လဲဆိုတာကိုတိတိကျကျသိနိုင်မယ်လို့ရှေ့နေတွေကပြောပါတယ်။လာမယ့်ဆက်ရှိရနေ့မှာလည်းဒီပုံမှန်နဲ့တရားစွဲခံထားရတဲ့လူတန်းတရင်တော်ဦးစိုးရာဇာထွန်းကိုရုံးထုတ်ဖို့ရှိပါတယ်။ဒီပုံမှန်နဲ့ပြည့်ရှိတယ်လို့တရားရုံးကအမိန့်ချရင်တော့အမြင့်ဆုံးထောင်ဒဏ်3နှစ်အထိကျခံရနိုင်ပါတယ်။ဒီပုံမှန်ဟာအာမခံရနိုင်တဲ့ပုံမှန်မျိုးမဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြင်တုံတရားနဲ့အာမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှေ့နေတွေကပြောပါတယ်။ဒီကနေ့ရုံးထုတ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတာဝန်ရှိသူတူလည်းလာရောက်ခဲ့ပါတယ်။ဒီလူတွေလိုပဲတခြားပြည်နယ်တိုင်းတွေဖြစ်တဲ့ပသိမ်မြိတ်ပြည်မျိုးတို့မှာလည်းဖမ်းဆီးခံရသူတွေရှိတယ်လို့အလွတ်တန်းတပ်ပုံသတင်းတော်အပါအဝင်တခြားသတင်းတော်အချို့အယ်ဒီတာချုပ်နဲ့သတင်းတိုက်ပွဲဖက်တည်ထောင်သူတို့ချို့လည်းဖမ်းဆီးထင်းထင်းခံထားရပါတယ်။အပန်းခံထားရတဲ့ထဲကသတင်းသမားတို့ချို့ဘယ်ရောက်နေလဲဆိုတာမသိရသေးတယ်လို့ဘယ်ပုံမှနဲ့အမှုဖွင့်ထားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီမနေ့ပိုင်းမှာလည်းတောင်ကြီးမြို့မှာပိုလွန်နိုင်ငံသားအလွတ်သတင်းတော်တဦးသတင်းရယူနေခြင်းအပန်းခံခဲ့ရပြီးသူ့အခြေအနေကိုမသိရသေးပါဘူး။မဇိမ DVB 70s မြန်မာနောင်းနဲ့ရန်ကုန်ခေတ်သတင်းဌာနတို့ကိုအာနာသိန်းစစ်ကောင်စီကထုတ်ဝေခွင့်ရုပ်သိမ်းတဲ့အကြောင်းကြေညာထားပါတယ်။ပိတ်သိမ်းတဲ့အထက်မှာမပါဝင်တဲ့ကမာရုပ်သတင်းဌာနကိုမလ9ရက်နေ့ကဝင်ရောက်စီးနှင်ခဲ့ပြီးအဒီတာချုပ်နဲ့တွဲဖက်တည်ထောင်သူတို့ကိုဖမ်းဆီးထားပါတယ်။စစ်တပ်ကအာနာသိန်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့ကစလို့ဒီကနေ့အထိဖမ်းဆီးထိန်းသိမ်းခံထားရသူသတင်းသမားအရေအတွက်40ထက်မနည်းရှိနေပြီးဒီအထက်ကအယောက်20ကိုပြန်လွှတ်ပေးခဲ့ပါတယ်။မုံရမျိုးအခြေဆိုင်သတင်းတော်နှစ်ယောက်ကိုတော့ပုံမှန်905ကကြီးနဲ့အမှုပွင့်ထားပြီးအာမခံနဲ့လှုပ်ပေးပြီးတော့အမှုရင်ဆိုင်နေရပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစီရဲအခြေအနေကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်မိုးကောင်းမြို့နယ်ကတပ်မတော်တပ်စခန်းတစ်ခုကို KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကဒီကနေ့ထပ်မံတိုက်ခိုက်လိုက်ပါတယ်တပ်မတော်ဘက်ကလက်နက်ကြီးနဲ့ပြန်ပစ်ခတ်ရမှာတော့လူနေရက်ွက်တွေတဲ့အထိကြရောက်ပြီးတော့ပောက်ကွဲမှုတွေဖြစ်တာကြောင့်ကလေးငယ်တချို့အပါအဝင်အ ਨੇ ဆုံးလူ၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်သတင်းပြည်စုံကိုကိုဇော်ဝင်းလိုင်းပြောပြပေးပါရှင
်ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲဟာမိုးကောင်းမြို့နယ်မိုးကောင်းနဲ့ကာမိုင်းအကြားနှန့်ရှန်ခေါ်နှဟန်ရွာအနီးကတပ်မတော်တပ်စခန်းတစ်ခုကို KIA အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာပါKIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်မိုးကောင်းတဲ့ကားမိုက်ချာကနမ်ချန်ဖုန်းကချင်ယူအားရှိတယ်သူရဘက်ကလည်းမိုက်ခရိုဝေ့ဗိုင်ပေါ့နော်မိုက်ခရိုဝေ့တာဝါကုန်းရှိတယ်အဲ့မှာသမ္မတော်ရဲ့ post မှာဖြစ်တယ်လို့ကြားတယ်ကျွန်တော်တို့ KIA ဘက်ကတော့တိုက်ရင်၄၄နဲ့ဖြစ်တယ်လို့ကြားတယ်တိုက်ပွဲဖြစ်တဲ့တိမကြားတဲ့အချိန်မှာဒီမပခါနဲ့ကန်ချစ်ဒီလာဒီမှာဖြစ်တယ်ဆိုတော့ကြားပါတယ်စပိုက်ဆရာစပိုက်ဆရာအချက်လက်တွေတော့မရအောင်ဒီ live ပေါ်ကတတိနောက်ပဲရပါတယ်အဲ့ဒါ
တိုက်ပွဲဖြစ်ချိန်မှာတပ်မတော်ဘက်ကလက်နက်ကြီးနဲ့ပစ်တာကြောင့်အရသာတချို့ထိခိုက်ခဲ့ကြောင်းလဲဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ်တိုက်ပွဲဖြစ်ပွားစဉ်အတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုအခြေအနေကိုတော့အောက်ခြေကတင်ပြလာတာမရှိသေးဘူးလို့ပြောပါတယ
်ဒီမနေ့တိုက်ပွဲဖြစ်တဲ့အချိန်မှာဒီတပ်မတော်ဘက်ကလည်းလက်နက်ကြီးနဲ့ပြန်ရန်တိတဲ့ခါကျတော့ UR ထိမှပြန်ကြတာယူဝတိမကျတော့ယူဝသူယူဝဆပ်ပေါ်တော့ယူဝဒီလူတွေကိုထိခိုက်တာ၃ယောက်လားမသိဘူးထိခိုက်တာရှိတယ်အဲစူးစူးကတော့မဟုတ်ဘူးပေါ့
ကမိုင်းဒေသခံတကူကတော့တပ်မတော်ကတိုက်ပွဲဖြစ်ပွားရာနဲ့ဆယ်မိုင်အကွာလောက်မှာရှိတဲ့ကမိုင်းဗျူဟာကုန်းမော်ကနေလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရသားတွေထိခိုက်ခဲ့တာလို့ပြောပါတယ
်နတ်ဟန်လို့ခေါ်တယ်ဗမာလူကနတ်ဟန်တချင်လူကနမ်ရှန်လို့ခေါ်တယ်နမ်ရှန်ဒါအဲ့မှာဖြစ်တာအဲ့မှာဖြစ်နေတဲ့အချိန်မှာ
ที่ในที่ในที่กับว่าเนาะที่ในเดียวแต่กว่าเนี่ยที่ว่ากุ้งวันนี้ไม่รู้เลยทำไมที่ว่ากุ้งวันนี้มาทำไมยูมาอยากเป็นเดียวไอ้แบบกูเล่นเนี่ยที่เนี่ยชอบขับพี่เดไอ้แม่มาไม่ใช่ไม่ใช่ง่ายเอาแต่ยาตัวเลยคลีนยาวปลาเลยแต่กว่าเราที่ที่มันเนี่ยตรงไหนเนี่ยหรือไหนจะขับพี่ได้ทำไมที่ว่ากุ้งวันนี้มาเล่นเนี่ยที่ที่เท่ากันมันเนี่ยคนไหนมาพี่เด
เส้นนี้อยู่เดียวกับกางหัวที่เก็บปีสต้องเนี่ยอยู่เดียวกับเลเวนที่เก็บจังจะเนี่ยตัวที่เก็บจะจับเปล่าเลยแต่ชาติต่างกันตัวก็รอที่เก็บได้จะทำเรื่องนี้กันเลยพากันมีเนี่ยเส้นยาวอันนี้ก็แต่สักครั้งเนี่ยยาสักครั้งโอเคอันนี้ก็วิญญาณตะขาเข็ดลูกนับไปมาสู้กับกันให้ยินเนี่ยเปลี่ยนเลยตะขาเข็ดอะไรสิเก็บอะไรที่กินนี่พี่บอกกันเลยแต่พวกเราก็เช่นพี่เนี่ยตัวพี่บอกกันเลยดูที่แต่พวกพี่ตัวลู และสิบเช่นนี้ได้ไต่ป่วยหามีจีนามอยู่สนับจากวันมาอายาตันอูพิจารณาเงียร์นั้นสั้นนี่เดียวดีต่างกันนี่ก็ต้องตัดนิจาระว่าแกยังไปก็รอดีไต่ป่วยหาบ่หัวยันยุ่งจ้าเจนพิจารณาหัวเจ้าเนี่ยเสียงพี่เนี่ยมีเอาไปมุ่งเสบมาแต่มารอกาทุ่งสิสนาเจ้าแต่สัญญาแต่มือเรียกแต่ใครได้พินัยเจ้าต้องเปลี่ยนท่าวันเลยแกยังไปหาสุยานันเนี่ยเพื่อพิจารณาเจ้าชั่วสูบสุนุกเกเรเพื่อพิบีก็เช่นพี่เนี่ยด้วยมานั่งเท้าแต่เสียชื่อคนเนี่ยเราก็ท
က်ပေးနေကြအပတ်စဉ်ခန္ဓာတွေကိုနားဆင်ရပါမယ်။အခုရင်းဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့လက်ရှိပုံစံမျိုးစုံလှုပ်ရှားမှုတွေမှာအမျိုးသမီးတွေကရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်ပါဝင်နေတာကိုတွေ့ရတယ်လို့ဒီလိုအချိန်မျိုးမှာအမေရိကန်နိုင်ငံသားရဲ့ဌာနကနိုင်ငံတကာအမျိုးသမီးရဲစွန်းတတိရှင်စုသူ့ကိုချီးမြှင့်ခံရတာကတော့မြန်မာဒီမိုကရေစီရဲ့တိုက်ပွဲမှာပါဝင်နေကြတဲ့အမျိုးသမီးတွေအားလုံးရဲ့ကိုယ်စားဂုဏ်ပြုချီးမြှင့်ခံရတာဖြစ်ကြောင်းဒီနှစ်2021ခုနှစ်ရဲ့နိုင်ငံတကာအမျိုးသမီးရဲစွန်းတတိရှင်စုချီးမြှင့်ခံရသူမတ်ဖြိုးဖြိုးအောင်ကပြောဆိုလိုက်ပါတယ်မတ်ဖြိုးဖြိုးအောင်ကိုဆက်သွယ်မေးမြန်းပြီးတော့မခင်ဖြူထွေးကဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာနားဆင်ပါရှင်There's a path we must choose sometimes. Gotta stand up and fight sometimes. ရင်ဆုံးပြောချင်တာကတော့ congratulations ပါမဖြစ်ဖြစ်အောင်အထူးကိုပဲကိုယ်ယူပါရယ်အခုလို့ဒီ American နိုင်ငံသားရေးဌာနကနေနှစ်ဆင်ပေးရတဲ့နိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်စုကိုဒီနေ့မှတောင်မဖြစ်ဖြစ်အောင်ချီးမြှင့်ခံရတဲ့အတွက်ကိုယ်ယူပါရယ်လို့ရင်ဆုံးပြောချင်ပါတယ
်ဟုတ်ကျေးဇူးတင်ပါတယ်ဟုတ်
ဆိုတော့ဒီစုပေးရခံရတာနဲ့ပတ်သက်လို့ဒါကဒီကမ္ဘာတဝန်းနေရာဒေသစုံကအမျိုးသမီးတွေအများကြီးထဲမှာမှဒါဒီနှစ်ကိုကိုပေါ့နော်ဘာကြောင့်ရွေးချယ်ပြီးတော့ပေးရတာလို့ထင်ပါတယ်ရှင
်ဟုတ်ကဲ့ဒီစုနဲ့ပတ်သက်ပြီးတော့ပေါ့နော်စုရွေးချယ်ရေးအဖွဲ့ရဲ့စံတမတ်ချက်တွေကိုတော့ကျွန်မတေချာတော့မသိထားဘူးဒါပေမဲ့စုရတယ်လို့ကျွန်တော်ဒီ general စောပိုင်းနှုံးကအကြောင်းကြားရပေါ့နော်အကြောင်းကြားဆိုတော့ဒီဇင်ဘာအတွင်းထဲမှာကိုရွေးထားပြီးသားဖြစ်ပါလိမ့်မယ်ဆိုတော့အကြောင်းကြားတဲ့နောက်ပိုင်းမှာကျွန်မဒီစုနဲ့ပတ်သက်တဲ့ဟိုဒီစုရဘူးတဲ့သူတွေရဲ့ YouTube မှာသူတို့ interview လေးတွေကျွန်မအဲ့ဒါလေးကြည့်ပြတယ်ပေါ့နော်ကြည့်ပြတဲ့အခါကျတော့အကြမ်းမြင့်အဖြစ်တော့ကျွန်မသဘောပေါက်သွားသလောက်ပေါ့နော်နိုင်ငံရေးအမျိုးသမီးရေးအရှိဖြစ်ပေါ့ဒီကိစ္စရက်တွေမှာဟိုထဲထဲဝင်ဝင်ပါဝင်ပြီးတော့လှုပ်ဆောင်တဲ့အမျိုးသမီးရေးအဲ့လိုလှုပ်ဆောင်တဲ့အတွက်ကြောင့်မို့လို့ဒီအာဏာပိုင်အဖွဲ့အစည်းရဲ့အကြမ်းဖက်ခြင်းဟိုလူခွင့်ချုပ်ပေါက်တာတွေကိုခံရတယ်ဒါပေမဲ့လည်းသူတို့ယုံကြည်အောင်သူတို့ဆက်ပြီးတော့ဟိုရုံးကန်လှုပ်ရှားရင်းနဲ့လှုပ်ဆောင်နေတဲ့အမျိုးသမီးတွေကိုပေးရလို့အကြံများအဖြစ်တော့ကျွန်မဒီဗီဒီယိုဖိုင်လေးတွေကြည့်ကြည့်အဖြစ်ပေါ့နော်သူတို့အင်တာဗျူးလေးတွေကြည့်ကြည့်အဖြစ်တော့အဲ့လိုတော့ကျွန်မမြင်ပါတယ်ရှင့်ဟုတ
်ဒီစုကိုဒီကျွန်တော်တို့မြန်မာနိုင်ငံမှာလည်းအရင်ကရခဲ့ပူးတဲ့သူတွေရှိပါတယ်ဒါမကြာခင်တုန်းကပဲဖွဲ့စည်းလိုက်တဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ခိတ္တနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်အပါဝင်ပေါ့နော်ရှေ့ပိုင်းမှာဆိုရင်လည်းဒါအမျိုးသမီးတချို့ရခဲ့ပူကြတာရှိပါတယ်ဆိုတော့ဒီတစ်ချိန်မှာကိုယ့်ကိုရွေးချယ်ပြီးတော့ပေးတဲ့အပေါ်မှာရောဘယ်လိုများခံစားရပါသလဲရှင်
ဆိုတော့ဒီစုရရတယ်ဆိုပြီးတော့ကျွန်မအကြောင်းကြားရေပေါ့နော်အကြောင်းကြားတဲ့အခါမှာကျွန်မဒီစုကရှေ့ပိုင်းမှာကျွန်တော်တို့စီကနေပြီးတော့အမျိုးသမီး3ဦးပေါ့နော်ကျွန်မတကယ်လေးစားရတယ်ဟိုတက်ကြောင်လှူရှာရတယ်အမျိုးသမီးခေါင်းဆောင်လေးရခဲ့ပူရဲ့မက်စမာအောင်မမ်းမေစပယ်ဖြူပေါ့နော်နောက်ကရင်အမျိုးသမီးညောဖော်ပေါ့နော်ဆိုတော့ဒီမြို့သမီးတွေဒီမကြခင်နှစ်ကလေးတွေကမှရထားတာရှိတယ်ဆိုတော့ ဒီစုရတဲ့အချိန်မှာကျမအရင်ဆုံးစဉ်းစားမိတာကဗာလဲဆိုတော့ဒီကျမတိုင်းပြည်မှာရောနိုင်ငံတကာမှာရောပေါ့နော်တကယ်ကိုရုံးကန်လှုပ်ရှားပြီးတော့ခက်ခက်ခဲခဲနဲ့အရေးကိစ္စတွေမှာပါဝင်ကြတဲ့ဒီအမျိုးသမီးကိစ္စနိုင်ငံကိစ္စစသဖြင့်တက်ကြွလှုပ်ရှားကြတဲ့အမျိုးသမီးအများကြီးရှိတယ်။အဲ့ဒီထဲမှာကျမအရွေးခံရတဲ့အခါကျတော့ကျမစိတ်ထဲမှာဘာဖြစ်လဲဆိုတော့ဟိုတကယ်ရောကျမထိုက်တန်ပါမလားဆိုတဲ့အစိတ်မျိုးပေါ့နော်ဒီစုကကျမအတွက်ဖိအားဖြစ်လာတာပေါ့နော်ဒီရှေ့ဆက်ကိုကျမဒီစုကြီးပခုံးပေါ်တင်ပြီးတော့ကျမရှေ့ဆက်လှုပ်ရတော့မယ့်အခါကျတော့ငါတကယ်ထိုက်လိုက်တန်တန်နဲ့ငါလုံနိုင်တဲ့အလုပ်တွေကိုရည်ရွယ်ချက်တွေပေါ့မြောက်အောင်လှုပ်ဆောင်နိုင်မှာမလားဆိုရဲဟိုစိတ်မျိုးပေါ့နော်ဒီမှာခံစားရတယ်ပထမဆုံးပေါ့နော်ဆိုတော့ဒီစုရရဲဟိုဝမ်းတာတာဒီပိုင်းဝမ်းတာတယ်ဆိုတာဟိုကျမလှုပ်တဲ့အလုပ်အတွက်ကျမကိုတည်ရဲ့လူကျမရဲ့အလုပ်ပေါ်မှာလေးစားတယ်တန်ဖိုးထားတဲ့လူတွေရှိတယ်ဆိုတော့ဒါအရေးကြီးတယ်လို့လည်းသူတို့မှတ်ယူလို့ဒီစုပေးတယ်လို့ကျမမှတ်ယူပါတယ်ဟိုတစ်ဖက်ကလည်းကျမတို့တိုက်ပြီးမှာကတကယ်ကိုအလှည့်အပြောင်းဖြစ်သွားတဲ့အလှည့်ပြောင်းဖြစ်ခဲ့တဲ့အချိန်ဖြစ်နေတယ်ဆိုတော့အလှည့်ပြောင်းဖြစ်နေတဲ့အချိန်တွင်းမှာလည်းတကယ်ကိုထင်းထင်းပေါ်ပေါ်နဲ့လှုပ်ရှားဆောင်ရွက်နေတဲ့ဒီစပြီးတော့အစနာသိမ့်ပြီးနောက်ပိုင်းမှာထင်းထင်းပေါ်ပေါ်လှုပ်ရှားဆောင်ရွက်နေအမျိုးသမီးကောင်းဆောင်တွေလူငယ်တွေလူကြီးတွေစရှိပြည့်ပေါ့နော်ဒီအရွယ်မျိုးစုံမျိုးသမီးကောင်းဆောင်တွေပေါ်လာတယ်ဆိုတော့ဒီမျိုးသမီးတွေရဲ့ရွရွချွချွတိုက်ပွဲဝင်နေရတယ်လည်းကျမတို့လည်းသိနေပေါ့နော်ဒါတနိုင်ငံလုံးကလည်းသိနေတယ်ပြီးတော့ခုနကပြောသလိုအဲ့လိုပေါ်ပါဝင်တဲ့အထဲမှာမှာအချို့မျိုးသမီးငယ်လေးတွေဆိုလို့ရှိရင်အသက်ပါပြေးလိုက်ရတယ်ပေါ့နော်အဲ့လိုလူတွေကြားထဲမှာထပ်ပြီးတော့ကျမစိတ်မကောင်းထပ်ဖြစ်တာပေါ့နော်စိတ်မကောင်းထပ်ဖြစ်တာဆိုတော့ခုနကပြောသလိုဒီလိုလူတွေရှိရဲ့ဒီလိုလူတွေကြားထဲမှာကျမကဒီစုကိုရရဲဆိုတော့ပြညာခံရတဲ့အခါကျတော့သူတို့ကိုအားနာရဲကျမစိတ်မကောင်းဖြစ်မိရဲပေါ့နော်ဟိုကိုကိုကိုလည်းတကယ်ဟိုမလုံမလဲခံစားရပါတယ်ဒီအတွက်လေအားအကြောင်းမို့လို့လည်းကျမဒီစုနဲ့ပတ်သက်ပြီးတော့အငြင်းတန်းကျမစိတ်ထဲမှာထားထားတာကဒါဒီဘာပြည်ဒီမိုကရေစီရေးတိုက်ပွဲတွေမှာပါဝင်ခဲ့တဲ့အမျိုးသမီးတွေကိုစားဟိုကျမလက်ခံရရှိရလို့ပဲကျမညှက်ယူပါတယ်ခုနပြောသလိုပေါ့နော်ဟိုလုံနိုင်တာကိုကျမဆက်ပြီးတော့ဖိအားဖြစ်တယ်ဆက်လုပ်ဖို့ကျမဆက်ပြီးတော့စူးစမ်းမှာဖြစ်တယ်တစ်ဖက်ကလည်းကျမဒါဒီစုကခုနပြောသလိုအမျိုးသမီးတွေကိုစားကျမလက်ခံရရှိရလို့ပဲကျမအနေနဲ့တက်မှတ်ပါတယ်ရှင့်ဟုတ
်ဆိုးဆိုးကမဖြူးဖြူးအောင်ပြောသလိုပါပဲဒါလက်ရှိဒီမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါအလှည့်အပြောင်းကြီးကြီးမားမားဖြစ်သွားတဲ့အခါမှာဆေးရနာသိမ်းမှုကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေစိုက်ချုပ်မှုကိုဖိဆန်ပြီးတော့အလုံမဆင်းမဲနဲ့ဒါအကြမ်းမဖက်တဲ့ CDM လှုပ်ရှားမှုတွေဒီလိုပုံစံမျိုးစုံနဲ့လှုပ်ရှားနေကြတဲ့အချိန်မှာမြန်မာနိုင်ငံကအမျိုးသမီးတယောက်ကိုအခုလိုတည်းနိုင်ငံတကာရဲစွမ်းတတိရှင်စုချီးမြှင့်နေဆိုတာကဒါနိုင်ငံတကာအနေနဲ့လည်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေပေါ်မှာအာရုံစိုက်အလေးထားတယ်ဆိုတာမျိုးလည်းမြင်နိုင်လိမ့်မယ်လို့ထင်ပါတယ်အခုလိုဒီနိုင်ငံတကာကအသိမဲ့ပြုခံရတဲ့သူတယောက်အနေနဲ့လက်ရှိအခုဖြစ်နေတဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေတွေအပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်မှုတွေဒီမြန်မာနိုင်ငံအတွက်ဘလောက်ထိလိုအပ်နေတယ်လို့ထင်ပါသလဲဥပမာဘလို့ဖိအားမျိုးတွေဘလို့တုံ့ပြန်မှုတွေကမြန်မာနိုင်ငံလက်ရှိသွားနေတဲ့အခြေအနေအတွက်အထောက်ပံ့ဖြစ်နိုင်လိမ့်မယ်လို့ထင်ပါသလဲရှင
်ဆိုတော့ဟိုကျွန်တော်နိုင်ငံတကာကိုဆက်ပြီးတော့ကျွန်တော်ကိုမျက်ခြေမပြတ်ကြည့်ထားဖို့ကြည့်နေဖို့ပေါ့နော်ဒါတိတ်ကိုအရေးကြီးရယ်ဆိုတော့ကဘာမှာရှိတဲ့တိုင်းပြည်တစ်ခုကအလွယ်တကူနဲ့ဆက်အနာတိမ့်လို့ရတယ်အလွယ်တကူနဲ့လူသားမျိုးနွယ်ကိုအကြမ်းဖက်မှုကျူးလွန်လို့ရတယ်အလွယ်တကူနဲ့ဟိုဥပဒေတွေကိုကပြောင်းကပြန်လုပ်လို့ရတယ်ဆိုတော့ဟိုတာရကမျိုးတခြားဘယ်နိုင်ငံမှာမှကျမတို့မဖြစ်စေချင်ဘူးဒါမျိုးမဖြစ်အောင်ကျမတို့ဆက်ပြီးတော့ထိန်းနေဖို့လိုတဲ့အခါကျတော့ဆိုတော့ကျမမြင်တာကတော့ဒီလိုမျိုးအကြမ်းဖက်မှုတွေရရဆက်ဆက်ဖြိုခွင်းနှိမ့်ဆက်နှိမ့်မတ်မှုတွေကိုလုံးဝလက်မခံနိုင်ကြအောင်ပြပြတတာပြောဖို့လိုတယ်။နိုင်ငံအကျိုးစီးပွားတွေကိုကြည့်ရအောင်လျှော့ပြီးတော့ကျွန်တော်တို့ဒါကိုပြပြတတာပြောဖို့ဖန်တီထိန်ထိန်ခံရတဲ့သူတွေကိုပြန်လည်လွတ်ပေးဖို့ကိစ္စတွေနောက်တစ်ခုကဒီလက်နက်ကင်ကြက်ဖက်ဖြည့်ရှင်းတာတွေကိုရပ်တန့်မှုကိစ္စတွေကိုပြပြတတာနဲ့ဟိုရပ်တည်ပေးဖို့လိုအပ်တယ်လို့ကျွန်မအနေနဲ့ဒါကိုထပ်ပြီးတော့တိုက်တွန်းညင်တယ်ပေါ့နော်။ဆိုတော့ဒီနေရာမှာဟိုဒါကဘာကြီးကလက်ပိုက်ကြည့်နေမှာမဟုတ်ဘူးဆိုတာမျိုးကိုလည်းဟိုတတိပေးဖို့လိုအပ်လိမ့်မယ်လို့ကျမမြင်တယ်။ကျမတို့အခုဘာဖြစ်နေလဲဆိုတော့ကိုတိုင်းပြည်ကိုပြည်တွင်ရေးဖြစ်တယ်။ကိုကြိုက်တယ်လို့လုပ်လို့ရရဲဟိုကိုအိမ်မှာတကားပိတ်ပြီးတော့ရိုက်လို့လည်းရတယ်။တက်လို့လည်းရတယ်ဆိုရဲတိတ်ကိုစိုးဝါးတဲ့အကြမ်းဖက်မှုကိုကျူးလွန်ပြတာပေါ့နော်။ဆိုတော့အိမ်တွင်းကြမ်းဖက်မှုတော့မှလက်မခံတော့တဲ့ကဘာကြီးဖြစ်နေပြီ။ဆိုတော့ကျမတို့နိုင်ငံတွင်းကြမ်းဖက်မှုကတော့ဘယ်နည်းနဲ့မှလက်ခံလို့မရဘူး။နိုင်ငံတွင်းကြမ်းဖက်မှုကိုလက်မခံတဲ့ကဘာကြီးဖြစ်အောင်လေကမ္ဘာနိုင်ငံတွေကဒါကိုဟိုင်းပြီးတော့ထိမ့်သိမ့်ဖို့တော့မဖြစ်မနေလိုအပ်တယ်လို့ကျမအနေနဲ့ဒါကိုပြောချင်ပါတယ်ဟုတ
်။ဖြူးဖြူးအောင်ဆိုရင်ဒီ2000ရှူဝါရောင်လှုပ်ရှားမှုလို့နောက်2015ပညာရေးတပိတ်လို့လှုပ်ရှားမှုတွေမှာရှေ့ရက်ကနေပါဝင်ခဲ့တဲ့သူတယောက်ဖြစ်ပါတယ်။အခုလက်ရှိဒီဆရာနာသိမ့်မှုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာလည်းပါဝင်နေရယ်။နောက်ဒီလက်ရှိလှုပ်ရှားမှုတွေထဲမှာဆိုရင်အမျိုးသမီးတွေလူငယ်တွေကိုအများကြီးရှေ့ရက်ကနေပြီးတော့တက်တက်ကြွကြွပါဝင်နေတာကိုတွေ့နိုင်ပါတယ်။ဆိုတော့ဒီလိုမျိုးဆက်သစ်လူငယ်အမျိုးသမီးတွေကိုရောအခုလိုကိုကနိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်စုချီးမြှင့်ခံရတဲ့သူတယောက်အနေနဲ့သူတို့ကိုရောကိုကဘယ်လိုစိတ်ခွန်အားမျိုးတွေပေးနိုင်ပါမလဲရှင်
ဒီလှုပ်ရှားမှုမှာတော့ကျွန်တော်တကယ်ကိုမြင်ရတယ်ပေါ့နော်အမျိုးသမီးတွေရဲ့ဦးဆောင်မှုတွေအမျိုးသမီးတွေရဲ့ဆုံးဖြတ်ချက်ချနိုင်မှုတွေအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်မှုတွေနောက်ဒီဟိုဆုံးသွားတဲ့အမျိုးသမီးငယ်လေးတွေဆိုလို့ရှိရင်လည်းဥပမာညီမကျေစင်မတ်ကျေစင်လိုမျိုးပေါ့နော်သူတို့ဆိုလို့ရှိရင်သူတို့ရဲ့တက်ကြွမှုတွေကျွန်တော်မြင်ရတာလေဒီလှုပ်ရှားမှုတွေကိုကျွန်တော် video file ကြီးပြန်ကြံခဲ့တဲ့အခါကျတော့သူတို့ဘလိုမျိုးတက်တက်ကြွကြွလှုပ်ရှားခဲ့ကြတာလေးတွေကျွန်တော်မြင်ရဆိုတော့သူတွေမဟုတ်ဘူးအများကြီးပဲ charming ကလေးတွေလေဆိုတော့ဒေါ်ဒါရီကိုကြည့်ခြင်းအပြင်ဒီလှုပ်ရှားမှုတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုဥဆောင်မှုတွေကတကယ်ကိုကြီးကြီးမားမားကျွန်တော်တွေ့နေတာပေါ့နော်အရင်ကဒီ2000ခုမှာအတိုင်းအတာတစ်ခုတည်းရှိရဲ2015မှာလည်းအတိုင်းအတာတစ်ခုတည်းရှိရဲဒါပေမဲ့အခုကတော့ပို့ပြီးတော့ထက်ထက်ဝင်နေများပြပြကျွန်တော်ဒါတနိုင်ငံလုံးတိုင်းတာလည်းဖြစ်တာပေါ့နော်များများဆဆကျွန်တော်တွေ့လာတယ်နောက်ပြီးတော့ပါဖဒီပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့နေရမှာလည်းအမျိုးသမီးကိုယ်စားလှယ်ကြီးအများကြီးတွေ့လာရှိရဲဆိုတော့ဒါကျွန်တော်အနေနဲ့ဟိုအမျိုးသမီးတွေရဲ့ပါဝင်မှုကတော်တော်ကိုအားရစရာကောင်းတဲ့အနေအထားမျိုးဖြစ်လာတာပေါ့နော်ဒီလှုပ်ရှားမှုတွေမှာတော့ဆိုတော့ဒါကိုကျွန်တော်တို့ကဆက်ထိန်သွားစေချင်တယ်ပေါ့နော်ဒီအခြေခံကောင်းအောင်ကျွန်တော်ဆက်ထိန်သွားစေချင်တယ်ဆိုတော့ဒီလှုပ်ရှားမှုတွေပြီးသွားလို့ရှင်လဲဆက်ပြီးတော့ဒီလိုမျိုးပဲအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုကျွန်တော်တို့ကဆက်ထိန်ပြီးတော့ဒီထက်ပိုပြီးတော့အာမခံချက်ရှိရဲ့လမ်းကြောင်းပေါ်ရောက်အောင်ကျွန်တော်တို့မြင့်တင်သွားဖို့ဒါနိုင်ငံရေးကောင်းဆောင်တွေကထည့်သွင်းစဉ်းစားဖို့လိုအပ်လိမ့်မယ်လို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ဆိုတော့ဒါကအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍကလည်းဒါအိမ်မတန်ကိုပဲအရေးကြီးတယ်လို့ရှေ့လျှောက်မှလည်းဒါကဒီလိုမျိုးဆက်ပြီးတော့ပါဝင်နေနိုင်ဖို့အရေးကြီးတယ်လို့ထင်ပါတယ
်ဒီလိုအမျိုးသမီးတွေကဟိုရုံးကန်ရတဲ့နေရာမှာပါဝင်လာတာဟာကျွန်တော်တို့တစုံတစ်ယောက်ရဲ့တိုက်တွန်းမှုမဟုတ်ဘူးပေါ့နော်ဟိုအိမ်မှာပဲနေရမျိုးမဟုတ်ပဲနဲ့အိမ်နဲ့အတိုက်ခံကိုဖြစ်ပြီးတော့သူတို့တတရရနေရတဲ့နေရာမျိုးမှာပါဝင်တာမဟုတ်ဘဲနဲ့ခက်ခက်ခဲခဲရင်ဆိုင်ရတဲ့ကြော်လွှားရတဲ့ဖြည့်ရှင်းရတဲ့နေရာမျိုးတွေမှာပါဝင်လာတဲ့အခါကျတော့ဒါကျွန်တော်တို့ပို့ပြီးတော့စိန်ခေါ်မှုကကြီးတယ်။စိန်ခေါ်မှုကြီးတဲ့အချိန်မှာပါဝင်လာတာကတကယ်ကိုစစ်မှန်တဲ့သူတို့ရဲ့နိုင်ငံရေးအယူအမြင်တွေခံယူချက်တွေနောက်တစ်ခုကရင်ဆိုင်နိုင်မှုတွေဖြစ်ပါတယ်။ဆိုတော့ဒီဟာကိုဆက်ထိန်သိမ်းပြီးတော့ဒီလိုဒီမျိုးသမီးတွေရဲ့အခြေအနေတွေကိုဆက်ပြီးတော့ထိန်သိမ်းပြီးတော့ဒီလိုမျိုးပဲနောက်နောက်မှလည်းအမျိုးသမီးဒီနိုင်ငံရေးခန့်ကန့်တာတွေမှာအမျိုးသမီးတွေဆက်ပြီးတော့ပါဝင်တဲ့နိုင်ငံကောင်းဆောင်တွေကအမျိုးမြင်ရှိရှိနဲ့လမ်းစဉ်တွေချမှတ်နိုင်တော့ပိုကောင်းလိမ့်မယ်လို့ကျွန်တော်အမြင်ပါတယ်။ဟု
တ်ကဲ့ပါမဖြစ်တော့ကျေးဇူးများကြီးတင်ပါတယ်ဒီလိုအချိန်လေးထားပေးတဲ့အတွက
်ဟုတ်ကျေးဇူးတင်ပါတယ်ရှင်
မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်ဆက်ပြီးတင်ဆက်ပေးမယ့်သုတဆုံလေးအမေရိကန်တခွင်စီစဉ်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတကာကအမေရိကန်ရဲ့အခမ်းကဏ္ဍပိုတိုးမြင့်မှုဆောင်ရွက်ချက်တွေအကြောင်းကိုအောင်ကတင်ပြထားတာနားဆင်ပါရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်၊အိန္ဒိယ၊ဩစတြေးလျခေါင်းဆောင်တွေဟာဒီသတင်းပတ်နောက်ပိုင်းမှာအွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ The Quad လို့လည်းသိကြတဲ့လေးပွင့်ဆိုင်လူညွေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့ကာကွယ်ဆေးနဲ့တန်တမာရေးအခွင့်အရေးပါဝင်ဒေတာရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာပါ။အိမ်ပြီးတော့ပြောခွင့်ရဂျန်ဆာကီက
A range of issues of course will be discussed.
ကိစ္စရပ်တော်တော်များများဆွေးနွေးမှာပါ။ကမ္ဘာကြီးရှင်ဆိုင်နေရတဲ့ COVID ကာယောဂါစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်
။ The Quad အဖွဲ့အားဆီးမဟာမိတ်အဖွဲ့မဟုတ်ပေမဲ့လည်းအာရှပစိဖိတ်ဒေသတွင်ဩဇာလွှတ်မှုကိုကြိုးစားလာနေတဲ့တရုတ်နိုင်ငံရဲ့အနေအထားကိုအင်အားချင်းငွေရှာညှိမဲ့အဖွဲ့အဖြစ်ရှုမြင်ထားတာပါ။2009ခုနှစ်ကနေစတင်လာတဲ့ဒီအဖွဲ့ဟာလာမယ့်တောက်ကြနေ့မှာတော့ပထမဆုံးအကြိမ်အနေနဲ့ဒေသီဆွေးနွေးပွဲကျင်းပမှာပါ။နိုင်ငံဆက်ဆံရေးကောင်စီက Sheila A. Smith က
All eyes are on how the Biden administration is going to be pursuing
Biden ဆိုရအနေနဲ့အာရှဒေသအတွက်မဟာဗျူဟာဘလို့ချက်မှတ်မလဲဆိုတာကိုအားလုံးကစောင့်ကြည့်နေကြတာပါဒါဟာအစိုးရအဖွဲ့အစ်အတွက်လည်းကြီးမားတဲ့ဥတီရှိမှန်းချက်ဖြစ်တယ်ဆိုတာကိုအချက်ပြလိုက်တာဖြစ်ပါတယ
်ခေါင်းဆောင်တွေဟာတရုတ်နိုင်ငံအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်တရုတ်အစိုးရကကမ္ဘာတစ်လွှာကဘေးရောဂါတိုက်ဖျက်ဖို့ကာကွယ်ဆေးဘီလီယံဝက်နီးပါးပမာဏဖြန့်ချိပေးမယ်ဆိုပြီးတော့ပြောဆိုထားတာပါဒီဘော်တရုတ်နိုင်ငံရဲ့ဩဇာချက်ထွင်ရေးကြိုးပမ်းချက်အဖြစ်ရှုမြင်ကြပါတယ်အမေရိကန်ကတော့ကာကွယ်ဆေးတွေဖြန့်ချိပေးမယ်ဆိုတာမျိုးပြောမထားပေမဲ့လည်းကုလသမဂ္ဂကကြီးမှုတဲ့ COVAX အဖွဲ့ကြီးကိုတော့4ဘီလီယံကူညီမယ်ဆိုပြီးတော့ကြေညာပေးထားတာပါမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာက J. Stephen Morrison ကအခုလိုပြောပါတယ
် We have not defined what volume ofvaccines will become available.
ကိုဗစ်အဖွဲ့ကြီးနဲ့လက်တွဲပဲနိုင်ငံတွေကိုကာကွယ်ဆေးဘလောက်များများဖြန့်ဝေပေးမလဲဆိုတာမသိပေမဲ့လောက်တာကတော့အသေးချာကိုလုပ်ပေးမှာပါ။အ
ိန္ဒိယနိုင်ငံကတော့တရုတ်နိုင်ငံကိုတံပြန်ဖို့ကာကွယ်ဆေးတွေတိုးထုတ်ဖို့တခွတ်အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားပါတယ်။ Sheila Smith က
And it will be done in a multilateral framework, not just the Americans are going to.
ဘဝင်တွေရဲ့စူပေါင်းဆုံးဖြတ်ချက်နဲ့ဆောင်ရွက်မှာပါ။အမေရိကန်တနိုင်ငံတည်းမဟုတ်ဘဲ WHO ကိုဂရိပေးထားတဲ့အတိုင်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့တုံ့ပြန်မှာပါ။ မြန်နိုင်သမျှမြန်မြန်ဆောင်ရွက်မှာဖြစ်ပေမဲ့အမေရိကန်နိုင်ငံတွင်တည်တည်ငြိမ်ငြိမ်နဲ့ယောဂါမထိန်ချုပ်နိုင်သေးသေးတော့ဘိုင်ဒန်အစိုးရကတခြားကိစ္စတွေကိုဦးစားပေးလိမ့်မယ်မထင်ပါဘူး
။ဒါပြင်ထည့်သည့်အစည်းအဝေးအတွင်းမှာတရုတ်နိုင်ငံရဲ့စီးပွားရေးအင်အားကြီးထွားလာမှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးဖို့ရှိပါတယ်။2021ခုနှစ်မှာတရုတ်ဟာကာကွယ်ရေးအသုံးစရိတ် 6.8 ရာခိုင်နှုန်းတိုးလာပါတယ်။American Indo-Pacific Kokeri Thana ga Yerap Pojo ji Philip Davidson ga
Absent a convincing deterrent China will be emboldened to continue to take
Tamya thain chang na ma lo bu so yin chinaw do ye tat mat tha de naing ganaga san nong tha dwi ne lut lat de Indo-Pacific muwada dwi ku tu ro ga pe phet asa tho win yauk pu po lout la nai ma de
Tiu naing ngai ye ka kwe ye atong sei 208 billion ha American CE အသုံးစရဲ့၄ဘုံ၃ဘုံပမာဏသာရှိပေမဲ့ဂျပန်ထက်တော့လေးစားပုံများပါတယ်ခင်ဗျာ။ Tomara Joe Biden ဟာ American ရဲ့ကမ္ဘာထုတ်ကုန်ကဏ္ဍအခြေအနေကိုပြန်သုံးသပ်လေ့လာဖို့အမိန့်ကြေညာချက်တရက်လက်မှတ်ရေးထိုးလိုက်ပါတယ်။ Computer chips, ရက်စက်ကာတုန်ဘက်ထရီ, ဆေးဝါး, ရက်စက်ပစ္စည်းထုတ်လို့ရမှာ၃နဲ့ကျင်းတွက်ပစ္စည်းစတဲ့ထုတ်ကုန်လုပ်ငန်းတွေမှာ American ရဲ့အားနည်းချက်ဘာတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းပြန်သုံးသပ်မှာပါ။ကိုဗစ်ကရောဂါစဖြစ်ခါစားကာလတွေမှာအမေရိကန်ထုတ်ကုန်တွေကျဆင်းခဲ့ပြီးနိုင်ငံတော်အမှားလည်းနှာခေါင်းစည်းလက်ရည်စတာတွေမလောက်မငါဖြစ်ခဲ့ပါရယ်အခုအခါမှာဆိုရင်လည်းမော်တော်ကားထုတ်လို့ရမှာတက်ဆင်ရတဲ့လျှက်ကူး chips တွေအလွန်လောက်မရှိမှန်ကိုထုတ်လုပ်သူတွေကစိုးရိမ်နေတာကြောင့်အခုလိုအခြေအနေကိုပြန်ဆန်းစစ်ဖို့သမ္မတဂျိုးဘိုင်ဒန်ကအမိန့်ကြေညာချက်လက်မှတ်ရေးထိုးခဲ့တာပါသမ္မတဂျိုးဘိုင်ဒန်က
These reviews will identify policy recommendations
ဘာတွေအကြံပြုတင်ပြမလဲဆိုတာပြန်သုံးသပ်မှာဖြစ်ပြီးထုတ်လုပ်တဲ့အစဉ်တိုင်းမှာအားဖြည့်ဆောင်ရွက်သွားမှာပါဒါအပြင်အကြံပြုချက်တွေကိုလည်းအမြန်ဆုံးအကောင့်ထည့်ဖော်သွားမှာပါ
ကာကွယ်ရေးကျန်းမာရေးပို့ဆောင်ရေးစွမ်းအင် ID အစားအသောက်ထုတ်လုပ်ရေးစတဲ့ကဏ္ဍတွေအပေါ်လဲပြန်သုံးသပ်မှာဖြစ်ပြီးတော့ဒီလိုသုံးသပ်ချက်တွေဟာအမေရိကန်ကုမ္ပဏီတွေရဲ့ထုတ်ကုန်ကဏ္ဍအတွက်အထောက်အကူပြုသွားမှာဖြစ်ပါတယ် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကမ္ဘာစီးပွားရေးအကြီးအကဲအကြံပေး Scott Miller က
TSWith particularly with dramatic change or rather
ဒီကကတိတိသားသားတမဟုတ်ချင်းပြောင်းမလားတဟုန်တို့ပြောင်းမလားဆိုတာပါတစုံလုံးဆက်ဆက်စဉ်းစားရပါမယ်ထုတ်ကုန်ကဏ္ဍတစ်ခုလုံးကိုခြုံပြီးသုံးသပ်ရပါမယ
်သမရရဲ့အမိန့်ထုတ်ပြန်ချက်မှာဘယ်နိုင်ငံဆိုတာမပါပေမဲ့အမေရိကန်ဟာလျှက်စစ်ပစ္စည်းအစားစစ်ပတ်သုံးပစ္စည်းအစုံထုတ်လို့ရမှာအဓိကလိုအပ်တဲ့မြေရှားတက်ထုလိုမျိုးပါဝင်တခြားကဏ္ဍတွေမှာလည်းတရုတ်နိုင်ငံပေါ်မိခိုနေရတာပါအရှိန်မောက်တက်သူကစီးပွားရေးအကဲကတ်Nada Sanders ka aku lo pyo
ware. That is not a good spot to be in. Having said that, I think to just
ti che yauk ni da ga ma kaung ma u. Ti yu naing ngan tuk de a paw be a tha ni ya da ga le ye do go be chi le tabor ba. Aku mu wa ra ga ro American thauk kong si wa ye de song long paw ma che che pyan 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 tong tat de lo tin ma de. So ro ti yu ta naing ngan de a paw ma hmi kho da ma hout daw ba u.
သမရဟောင်းထရမ်လက်ထက်ကတော့အခွန်တိုးကောက်တာပြည်တွင်းထုတ်ကုန်တွေတိုးထုတ်ဖို့စတာတွေကိုအားပေးခဲ့ပါတယ်။ဘိုင်ဒန်ကတော့တခြားနည်းလမ်းကိုရွေးချယ်ပါတယ်။သမရဘိုင်ဒန်နဲ့ဒုသမရကမလာဟဲရစ်တို့ဟာထုတ်ကုန်လုပ်ငန်းတွေပိုးပြီးတော့အရှိန်အဟုန်တိုးမြှင့်ရေးကွန်ဂရက်စ်လွှတ်တော်ရဲ့ထောက်ခံမှုရဖို့လဲလွှတ်တော်အမတ်တွေနဲ့ဗိုလ်ထုံးကြီးကတွေ့ဆုံခဲ့ပါတယ်ခင်ဗျာ။လွန်ခဲ့တဲ့နှစ်မတ်လမတိုင်ခင်ကလေးကကိုရိုနာဗိုင်းရပ်စ်ကြောင့်လူတွေသေဆုံးခဲ့တယ်လို့အကြီးအကျယ်ရောဂါကူးစက်ခံရပြီးတဲ့နောက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက COVID-19 ကရောဂါအဖြစ်ကြေညာခဲ့တာပါ virus ရောဂါပိုးသစ်ဖြစ်တာကြောင့်အဲ့ဒီအချိန်မှာဒီရောဂါအကြောင်းကိုသိမသိကြပေမဲ့လည်းနောက်ပိုင်းမှာတော့ virus သစ်ဟာလူခန္ဓာကိုယ်အတွင်းအစိတ်ပိုင်းတွေပုံမှန်အလုံးမလုံးနိုင်အောင်ပျက်စီးစေပြီးရေရှည်ခံစားရမယ့်ရောဂါလက္ခဏာတွေကိုလည်းပညာရှင်တွေလေ့လာတွေ့ရှိခဲ့ပါတယ်သက်ရှူလမ်းကြောင်းဆိုင်ရာထိခိုက်ပျက်စီးစေတဲ့ COVID-19 ရောဂါကို SARS-CoV-2 လို့လည်းအတူကောက်ခေါ်ပါတယ်။ဒီဒီချိန်မှာတော့ဒီ virus ဟာကမ္ဘာတစ်လောက်ခန့်မြန်မြန်ကူးစက်ကုန်တာကြောင့်ကရောဂါအဖြစ်လည်းသတ်မှတ်ခဲ့တာပါ။ပထမအကြိမ် SARS ရောဂါကူးစက်မှုတရုတ်နိုင်ငံမှာ2002ခုနှစ်ကဖြစ်ပွားခဲ့ပြီးဒီဒီချိန်မှာတော့2019ခုနှစ်နောက်ပိုင်းမှာဖြစ်ပွားတာကြောင့် COVID-19 ဆိုပြီးတော့နာမည်ပေးခဲ့ပါတယ်။ကိုဗစ်ရောဂါဖြစ်ခဲ့သူတွေကအသက်ရှင်ကျန်ခဲ့သူတွေရေရှည်မှာရောဂါဒဏ်ကိုခံစားရနိုင်တယ်လို့တခြားအဲ့ဒီလိုမျိုးဘယ်သူတွေခံစားရမယ်ဆိုတာကိုလည်းဘယ်သူမှမသိနိုင်သေးပါဘူး။မောပန်းတာ၊ခေါင်းကိုက်တာ၊အသက်ရှူချက်တာ၊ရင်ဘက်အောင့်တာစတာတွေဖြစ်နိုင်တယ်လို့မှတ်ဉာဏ်ချုပ်ရင်းတာစိတ်ကြရောဂါစတာတွေလည်းဖြစ်နိုင်ပါတယ်။အခုအခါမှာတော့ကိုဗစ်ရောဂါကိုရေရှည်မှာခံစားရနိုင်သူတွေအတွက်အစည်းအဝေးတွေဖွင့်နေပါပြီ။ယောဂါတန်ကိုရေရှည်မှာခံရရင်ပဲဖြစ်ဖြစ်မခံရရင်ပဲဖြစ်ဖြစ်သူတို့ရဲ့ဟိုတစ်ချိန်ကအခြေအနေနဲ့လက်ရှိကတော့ပြောင်းလဲသွားပြီဖြစ်ပါတယ်ခင်ဗျာ
သုဒ
တာဆုံးလေအမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခဏတင်ဆက်ပေးကြပါမယ်
ဒီကဘတ်တော့စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲလမ်းတွေပေါ်မှာဆန္ဒပြနေကြတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့မျက်ရည်ရုပ်ပုံအန်ဒီအေကိုပြပြနေတာပါအဒီရုံနေနေရမှာကြေကြေပြန့်ပြန့်သုံးနေရှိတဲ့မျက်ရည်ရုပ်ပုံကို CS လို့အတူကောက်ခေါ်လို့ရှိပါတယ်ဒီဓာတ်ရုပ်ပစ္စည်းကိုဖန်တီးခဲ့တဲ့သိပ္ပံပညာရှင်နှစ်ဦးရဲ့နာမည်ကော်ဆန်နက်စတော်ဒန်အတူကောက်ကိုအစွဲပြုပြီးခေါ်ဆိုတာပါဒီဓာတ်ရုပ်ဒရပ်ပေါင်းကဘလို့အလုတ်လုတ်ပါတယ်လေအမေရိကန်စစ်တပ်ကသဘာဝဝင်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတဦးဖြစ်တဲ့ဦးသူရအောင်ကအခုလိုရှင်းပြပါတယ
် CS ကအများဆုံးသုံးတဲ့ဟာပါတခြားဟာတွေလည်းရှိသေးတယ် CN တို့ CA တို့ CR တို့ပေါ့နော် CS ရဲ့အရှိနာမည်ကတော့ chlorobenzene lipidine melanonitrile အလိုမျိုးအရှိပါတယ်သူရဲ့ chemical compound ကိုပြောမယ်ဆိုရင်ကာဗွန်10ခု hydrogen 5ခုเนาะနောက်ထပ်ကာဗွန် C တစ်ခုပါသေးတယ်iron လည်းပါတယ် nitrogen လည်းပါတယ်ဆိုတော့သူကပြောချင်တာ chemical chain ကြီးอ่ะရှိသူ powder form လိုမျိုးတခါလေကျတော့ liquid form လိုမျိုးအဲ့ဒါမျိုးကိုသူက pressurize လုပ်ပြီးတော့တန်ဘူးလေးထဲမှာပေါ့เนาะ canister ထဲမှာထည့်တာမျိုးများသောအားဖြင့်လုတ်တက်တယ်ပေါ့เนาะအဲ့ဒီဥစ္စာကချင်းကအရန်ရှည်တော့ခါကြတော့ရိုးရိုးတာမန်လေးလိုလေးခါလိုက်ယုံနဲ့မပြောက်ဘူးပေါ့နော်။နောက်သူကပူဆိုးတာပါလဲဆိုတော့သူကဆိုးဆွတ်တဲ့အရာများကိုပူပြီးတော့ဟို activate ပူဖြစ်စေပူပြီးတော့ထိတွေ့ရင်ပူပြီးတော့သူ့ရဲ့အစွမ်းတက်တီပူပြတဲ့ခါမှာလောင်တယ်ပေါ့နော်။ပူတဲ့ဓာတ်ခံစားရတယ်ပေါ့။အခုလို muscle ဗမာပြည်မှာချွေးတွေပါတွေထွက်တဲ့အခါမှာအင်းကြီးလက်ရှည်တို့ပါတော့ဝတ်မထားရင်ဒီဆူဆွတ်တဲ့နေရာတွေကိုတွန်းရင်လောင်းတလို့မျိုးပုတ်ခံစားရတယ်။အဲ့ဒီအချိန်မှာပါဇက်အကာတို့မျက်လုံးအကာတို့မပါဘူးဆိုရင်နုညံ့တဲ့အထဲတွေကဆူဆွတ်တဲ့ဒီအာခေါင်လေးတွေထိုက်တယ်ပို့ပြီးတော့လောင်းစေတယ်။အဲ့တော့ဒီအထီးခံရတဲ့လူကလုံးဝခံနိုင်ရင်မရှိဘဲနဲ့သူကအယံကိုပူလောင်းတလို့ခံစားပြီးတော့ဟို control မလုပ်နိုင်တဲ့မနဲ့နှချီလေးထွက်တာအားလို့ပါလို့အဲ့လိုဖြစ်တာပေါ့နော်။အဲ့တော့ဟို CS case ကပြောရင်တော့ chemical change ရှည်ကြီးဖြတ်တော့အရန်ခက်တယ်သူကဒီဆူဆွတ်တဲ့ဟာဆိုရင်ပူကြိုက်တယ်ပူပြီးလောင်စေတယ်ပေါ့အဲ့ဒါအဲ့တော့အခြေခံပေါ့နော
်ဒီမျက်ရည်ဘုံနေနဲ့ပြစ်တဲ့အခါမှာသူတွေကဒီမျက်ရည်ဘုံတွေကိုရေနဲ့တော့ဖြန့်ကြတယ်ဆိုတော့ဆော့ကဆူဆွတ်လို့ရှင်ပူပြီးထိခိုက်တယ်ဆိုတော့အခုပမာကြီးမှာတွေ့နေတာဒီမျက်ရည်ဘုံနဲ့ပြစ်ပြီးဆိုလို့ရှင်စောင်းနေမှာသူတို့ရေဆွတ်တယ်ရေဆွတ်ပြီးတော့ဒီဘုံတွေအုပ်တာတော့အငွေတွေတည်အောင်လုပ်တာတော့လုပ်ကြတယ်ဆိုတော့ဒါတွေရောဟိုနီလန်းမှန်ပါတယ
်ဒီမှာရှိတဲ့ CDC guideline ပေါ့နော် Center for Disease Control ပေါ့အဲ့ဒီဒီကတော့ guideline တွေပေးထားတာပေါ့သူတို့ကတော့ဟိုမျက်ရည်ရုပ်ဘုံတို့ဘာလို့ဆိုတာလူကိုခွဲစီတဲ့အရာဆိုတော့ခွဲပြေးဖို့ပဲပြောထားတာပေါ့နော်ပြေးဖို့ဒီလိုမျိုးပြန်လုပ်တယ်ဆိုတာမျိုးကပြီးခဲ့တဲ့နှစ်ကမှဟောင်ကောင်မှာပြန်လုပ်တာမျိုးကိုတွေ့တာဟုတ်သူ့ကိုရေနဲ့လောင်းလိုက်ပြီးတော့အသေးတိမ်အောင်လှုပ်သွားတာတို့ပြန်ရိုက်ထုတ်တာတို့မျိုးအန္တရာယ်တော့များတယ်အဲကျွန်တော်အတီတယောက်ဆိုလဲဒီကန်နစ်စတာဘူးကိုလက်နဲ့ကန်တော့လက်ကိုလောင်းသွားတာတွေဖြစ်ခဲ့ဘူးလေပေါ့နော်ကန်နစ်ရက်ကက်နဲ့ပြန်ရိုက်တာတွေတချို့လဲကျွန်တော်မြင်ရတယ်ပေါ့အဲ့ဒါကဒီ source ကိုဖယ်ထုတ်လိုက်တဲ့နည်းပေါ့အဲ့ဒီနည်းတွေကတော့ဒီမှာတော့ recommendation မရှိထားဘူးမှားလားဆိုတော့မမှားဘူးအသစ်တွေဖြစ်နေတာပေါ့နော်ကျွန်တော်ပြောရဲခုနဆူဆွတ်တယ်ဆိုတာခန္ဓာကိုယ်အသားရေဆူဆွတ်တာမှာခန္ဓာကိုယ်ကပူလောင်တဲ့ဓာတ်ပူခံရတာပေါ့ကိုယ်မှာချွေးပီနေရင်တို့ကိုယ်မှာအင်းကြီးလက်ရှိမပါရင်တို့ကိုယ်ကဒီပါဇက်တွေမျက်လုံးတွေကိုအုပ်မထားရင်တို့အဲ့လိုမျိုးတွေရှိတာပေါ့ချိန်လီမကဲပေးမလုတ်ပေးနိုင်ရင်လူတွေကဘလိုင်းဖြစ်သွားတာတို့မျက်စိကွယ်သွားတာတို့ဟိုနောက်ပြီးတော့ဒီအက်စမာရှိတဲ့လူတို့ဘာလို့ပေါ့နော်အာခေါင်ထဲမှာပူတာလောင်တာမခံနိုင်ရင်အသက်ပါတယ်ဒီဖြစ်နိုင်ပါတယ်ခင
်ဗျဒီပစ္စည်းဟာလူစုကွယ်ဖို့လုတ်တာဒီဟာကိုပြန်ပြီးတော့ဟုတ်ခုကံမဟုတ်ဘူးအတုံးပြဖို့မဟုတ်ဘူးဆိုတော့အခုလူတွေကတုံးနေကြတယ်တုံးနေချိန်မှာအန်ဒီရအကြီးတယ်ပေါ့နော်ဒီပေါ့နော်မျက်ရည်ဘုံကြောင့်ဖြစ်လာနိုင်တဲ့အန်ဒီရလေးတွေနည်းနည်းပြောပြပေးပါပြည့်ပြည့်စုံစုံသိအောင
်ဟုတ်ကဲ့ဟုတ်ကဲ့မျက်ရည်ဘုံနဲ့ပတ်သက်ပြီးတော့ short term help နဲ့ long term help ပေါ့နော်နှစ်ခုရှိတယ်ရေရှည်မှာတော့တချို့ research တွေကစုံစမ်းစဲပေါ့နော်ဒီဟို health effect တွေပေါ့နော် ရေတို့မှာဘာတွေဖြစ်နိုင်လဲခုနလိုမျိုးပူလောင်မယ်ပူလောင်စေတဲ့ဟာမျိုးဖြစ်တာပေါ့နော်ဟိုကကိုယ်ပဲမီးနဲ့တို့ထားတယ်လို့ပေါ့နော်အဲ့လိုဖြစ်တယ်နောက်နေပူကျဲကျဲအောက်မှာလဲပူပြီးခံစားရတယ်ပြောတယ်ကိုကအဲ့ရကြီးကိုလောင်နေတဲ့အချိန်မှာနေကကိုယ်ပြင်းပြင်းကြီးပူနေတဲ့အခါမှာဒါပူခံစားရတာပေါ့နော်နောက်မျက်လုံးတွေဘာတွေဘလိုင်းဖြစ်နိုင်တယ်ပေါ့ဘာဖြစ်လို့တုံးဆိုတော့ခိုနီယာလေးတွေဘာမျက်လွှာလေးတွေဘာလေးတွေကအရန်ကိုသေးပါတဲ့ဟာဆိုတော့ဒီလိုလောင်တဲ့အခါမှာဘလိုင်းဖြစ်သွားနိုင်တာတွေရှိတာပေါ့နောက်မျက်လုံးတွေဘာတွေကိုမပုတ်ဖို့ပြောထားတယ်ဒါပေမဲ့လူတွေရဲ့ instant reaction ကတော့ဒီလိုမျိုးလူမျိုးပုတ်ချင်တာဟုတ်အဲပုတ်တဲ့အခါမှာပူဆိုးသွားနိုင်တာတွေရှိတယ်ဒါတွေကတော့ဖြစ်နိုင်ခြေရှိတယ်ဖြစ်လဲဖြစ်နေတဲ့ health effect တွေပေါ့
ဆိုတော့ဒီညရေဘုံနဲ့ပတ်သက်ပြီးတော့ဆိုတော့ရေတို့ပေါ့နော်ရေတို့ဖြစ်နိုင်တာလေးတွေပေါ့အခုရေရှိမှရောဘာတွေဖြစ်နိုင်လဲဘာအန္တရာယ်များရှိပါလဲ
long term health ကတော့ကျွန်တော်ပြောလို့ပဲချက်ချင်းငွေတွေဘာတွေညလုံးနဲ့ဝင်တာကိုမရှင်းနိုင်ရင်သူက activate ဖြစ်နေမှာပဲပိုပြီး severe ဖြစ်သွားတာပေါ့နော်သူညလုံးနာသွားတဲ့ဟိုကန့်သွားတဲ့အထိဖြစ်သွားနိုင်တာပေါ့နော်နောက်ဗဇက်သေးကိုဝင်တာမျိုးဆိုရင်လည်းဒီအသက်ရှူလမ်းကြောင်းပိတ်တာတွေဘာတွေဖြစ်နိုင်တာပေါ့ပေါင်းဆိုသူကချွဲတွေဘာတွေအရန်ထားလာအဲ့ချွဲကိုပြန်ပြီး activate ဖြစ်ပိုပြီးသူကနေသူရှုပ်နေပြီးတော့အပူဓာတ်တွေအထဲမှာအရန်များပြီးတော့ဟို asthma ဘာညာရှိတဲ့လူဆိုတာလေကြောင်းပိတ်သွားတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်နိုင်တယ်နောက်ပြီးတော့ CSK ကိုကြာကြာရှူပြီးထားတဲ့လူကသူမှာ asthma ရှိသွားပြီလားမရှိသေးတဲ့လူက asthma ရှိသွားပြီလားဒီလိုမျိုးစိတ်ရမယ်ပေါ့နော်မျက်လုံးကိုလည်းခဏခဏအစ်စ်နေရမှာပေါ့သူရဲ့အရေးပြဘယ်လိုထိသွားလဲပါညာဒါလည်း long term health တွေပေါ့အင်္ဂလန်က researcher တယောက်က biomarker ဆိုတာရှိတယ် biomarker ဆိုတာဗာလဲလူရဲ့ခန္ဓာကိုယ် kidney တို့ဒီအသေးတို့ဘာတို့ကဒီဝင်လာတဲ့ရှူမိတဲ့ဟာကိုသူပြန်ထုတ်ပြရတာကို CSK ထိပြီးသားလူကိုစီးစစ်တယ်စီးထဲမှာ acid တမျိုး form ဖြစ်တယ်ပေါ့နော်အဲ့ဒီ CS ကခန္ဓာကိုယ်ထဲမှာဒီလိုမျိုး acid တွေကိုထုတ်နိုင်ခန္ဓာကိုယ်ရဲ့အရင်နဲ့ပေါင်းပြီးတော့အဲ့လိုမျိုးလူအန္တရာယ်ပေးစိမ့်မဲ့ acid မျိုးထုတ်နိုင်နေဆိုရင်ခန္ဓာကိုယ်ထဲကမထွက်ရင်ရောရေရှည်ကျန်းမာရေးတွေဘလို့လဲစုံစမ်းနေသေးပါပေါ့နော်ဒါကဘာကြီးက CS ကို riot control အတွက် safe ဖြစ်တယ်လို့ထုတ်လုပ်ထားပေးမယ်လို့ long term health တွေကိုရှာနေသေးပဲပေါ့နော်နောက်တကယ်လို့အဲ့ဒီpoison tea cs poison tea ရင်အခုချိန်ထိ antidote အဖြေမရှိအစိတ်ဖြေစေမရှိသေးဘူ
း American စစ်တပ်ကတဘာဝဝင်းကျင်ကျန်းမာရေးတာဝန်ခံဥသူရအောင်မှာနောက်တစ်ပတ်မှာတော့ငယ်ရီဘုံကိုဘလို့ခုခံကာကွယ်ရမယ်ဆိုတာနဲ့ဒီဓာတ်ရုပ်အစိတ်နဲ့ထိနေရင်ဘာလုပ်ရမလဲဆိုတာတွေကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့တင်ပြရင်ဒီတရင်ပတ်သက်စိတ်ပိုင်းနဲ့ဤပညာကျမ်းစာကိုဒီမှာပဲကျမ်းစာလိုက်ပါမယ်နောက်တစ်ပတ်မှာပြန်ပြီးဆောင်
ထောက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA American အတန်းကနေမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတယ်ဒီကနေ့ညနေပိုင်းမှာတော့ရန်ကုန်တိုင်းတွင်းကအလှဲတန်းအပါအဝင်မြောက်ကလာပါတင်ငန်းညွန်းတာမွေတကုံမျိုးတင်မြောက်ပိုင်းတောင်ပိုင်းစတဲ့မြို့နယ်တော်တော်များများနဲ့နိုင်ငံတဝန်းကတိုင်းနယ်ပြည်နယ်အသီးသီးမှာထိုင်တဲ့ဘိတ်ညတဲ့ဘိတ်ဆင်နွှဲကြပါတယ်ပြည်သူလူထုကဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုနေရာအနှံ့မှာဖျောင်းနိုင်မိတွေထွန်းညိပြီးတော့အသက်ဆုံးခဲ့ရသူတွေအတွက်ဆုတောင်းတယ်လို့တန်မုံတွေတီးပြီးတော့လည်းတန်မြိုင်ကျွေးကြော်တန်တွေနဲ့ငြိမ်းချမ်းစွာဆန္ဒပြခဲ့ပါတယ်။တီတကူကမ္ဘာဗုဒ္ဓတက္ကသိုလ်ဆရာတော်တွေကလည်းပြည်သူတွေနဲ့အတူမြန်မာပြည်အတွက်ဆုတောင်းမေတ္တာပို့သခဲ့ပါတယ်။တောင်ကိုရီးယားအစိုးရကဒီမြန်မာစစ်တပ်ကနေရသားအစိုးရကိုဖြုတ်ချပြီးတော့ဒီမိုကရေစီရေးလိုလားတဲ့သူတွေကိုအင်အားသုံးအကြမ်းဖက်နှိမ်နှင်းနေတာကြောင့်မြန်မာစစ်တပ်ကိုစစ်ဘက်ဆိုင်ရာပစ္စည်းတင်ပို့မှုကိုပိတ်ပင်ပြီးတော့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုစိုက်ငံ့သွားမယ်လို့ဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံအတွင်းမှာရသားတေဆုံဒဏ်ရာရတာတွေတိုးလာတဲ့ပုံမှာဆိုရင်ကြောင့်ရုရှားနိုင်ငံကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာဖြစ်ရုရှားအစိုးရဘက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးပထမဦးဆုံးလူသိရှင်ကြားပြောဆိုတာလည်းဖြစ်ပါတယ်။ပြည်ထောင်နိုင်ငံသားတွေအနေနဲ့အရေးကြီးကိစ္စတွေမရှိဘူးဆိုရင်မြန်မာပြည်ကနေရရခီးစင်နဲ့ချက်ချင်းထွက်ကြဖို့ကလည်းပြည်ထောင်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းကြောင်းပြည်ထောင်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒီနေ့မနက်မှာတော့ဒီ AP သတင်းနောက်အပါဝင်သတင်းနောက်5ဦးကိုပုံမှန်905ကာကြီးအပါဝင်ဒီတရားမှမှုတွေနဲ့ရုံးထုတ်ပြီးတော့ဒီကနေ့မှချုပ်ယမန်ထပ်ပြီးတော့ယူပါရရှင်။ တောက်ကြညအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်ရှင်ကျွန်မကဆူမော်မာ View American အတန်ရဲ့တောက်ကြညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေအတန်လှည့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်This program